မဂ္ဂဝိပဿနာဓမ္မရိပ်သာခြင်းမှာကျင့်ပါပြုလုပ်အပ်တဲ့ဆရတရားစခန်းပွဲကြီးမှာညာပိုင်းပရိစ္ဆသမုပ္ပါအထုတ်တင်နာများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။ပရိစ္ဆသမုပ္ပါတရားတော်များမဟောကြားကြမီမနာကြားကြမီမှာတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကရုဏာကြီးအားနမောတတ္တသုံးချင်ရွတ်ဆို၍ပူဇော်ကြောကြပါကုန်သို့။နမောတတ္တသဇဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တသဇဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တသဇဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တဘုရားနှစ်ပါးအစရှိတော်လင်္ကာများကိုရွတ်ဆုံးပြီးတော့လည်းပဲဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုပူဇော်ကြရအောင်ဘုရားနှစ်ပါးသစ္စာနဲ့ကိုရေကုအလွာအင်္ဂါ၁၂ပါးဆရာကိုညာနေသုံးပါးအစလျာမူလာဘုသောဝါဟံသာလာသုံးပြ190ဣရှိတွယ်ကိုအလွယ်ကျမသိစေအပ်သည်သန္တရာမသကြောင်းသည်အဝိဇ္ဇာနှင့်တဏှာရင်ခံဥပါဒံကံကြောင့်ယုံနာပေါ်အပင်မှမျိုးโยมะอะเถอเมเมตยะสัสสะภิหันตัญจองนายโยนายโยจองกันอะธัมมาชิปัญญีอะระยองยมะตะจาสาธิยาคะเทศาติเวสิยังภะเสอะจองยิงจองลุณะมยาสวาသတ္တဝါတို့ဖြစ်လာရမည်မဟုတ်ဟုဉာဏ်ချင်းရှိသောအဝိဇ္ဇာနှင့်တဏှာရင်ခံဥပါဒံကံကြောင့်ယုံနာဘောဆိုတဲ့ဒင်္ဂါလေးကိုရှင်းတော့မယ်ဆိုရင်အများအားဖြင့်တော့လေးခုအလွာနဲ့တွဲပြီးတော့ရှင်းကြတာများတယ်ပရိစ္ဆသမုပ္ပါဇဝံရဲ့အာသဝဝင်ရောကိုရှင်းတော့မယ်ဆိုရင်ဘုသောဝါနဲ့တွဲပြီးတော့ရှင်းကြတာများတယ်ဘုဂောဆရာတော်ဘုရားကြီးကိုယ်တိုင်လည်းပဲအာသဝဝင်ရောတရားမှာဘုသောဝါနဲ့တွဲပြီးတော့ရှင်းထားတာတွေ့တယ်အဲဒါကြောင့်ဒီပြည့်တို့လည်းပဲအတ္တဝဝင်ရောတရားကိုဟိုသုံးဝါနဲ့တွဲပြီးတော့ဒီရေတာချင်းမကိုလည်းဟောဖို့ပါတယ်နှစ်ခါသုံးခါဟောဖို့ပါတယ်2006လောက်ကဖြစ်နေမယ်လို့ထင်တယ်အဲ့ဒီတော့ပြီးခဲ့တဲ့2005 2006 2008 2008ဘယ်လိုတဲ့ဖြင့် 2005 2006 2008အဲ့ဒီတော့ကဟောခဲ့ဘူးတဲ့ဒီမောဂယတကြီးမှာဟောခဲ့ဘူးတဲ့နန္ဒခင်ပရိစ္ဆသမုပ္ပါတရားတွေကိုအရှင်ဘုရားတို့ပြန်ပြီးတော့ရှာဖွေပြီးတော့နားကြည့်မယ်ဆိုရင်တသွေချင်းတသွေချင်းဟောထားတာတွေ့ရပါလိမ့်မယ်ဒီတစ်ပတ်တော့တပြီတော့အဲ့ဒါကိုမဟောတမင်မဟောပဲနဲ့ပုံစံတစ်မျိုးနဲ့ဟောလိုက်တာပါဘာကြောင့်လဲဆိုတော့နှစ်စဉ်နှစ်စဉ်တစ်မျိုးတည်းယူပဲထပ်ထပ်နေလို့အဲ့တော့ခုနပြောတဲ့2005 2006 2008အဲ့ဒီ3နှစ်မှာဟောတဲ့နန္ဒခင်တရားတွေဘုရားတော်မျိုးစီမှာအားလုံးပေးလိုက်ပါတယ်သူစီမှာကူယူလို့ရပါတယ်မူလနဲ့ဖြာဆိုရင်လည်းမူလနဲ့ဖြာကိုသီးသန့်အဝိဇ္ဇာကဏ္ဍဆိုတာအဝိဇ္ဇာကဏ္ဍသီးသန့်တရကသစ္စာနဲ့ကိုဆိုရင်လည်းသစ္စာနဲ့ကိုသီးသန့်အဲ့ဒီလိုတသွေချင်းတသွေချင်းကျန်တာကပါကြမလဲကာလာသုံးပြရဲ့ ချင်းရလည်းဆက်ရဒီလောက်ပဲကြာမယ်ကျန်တာတွေကိုဟောထားတာရှိပါတယ်အင်္ဂါ12ပါးဟောခွက်ကတော့သူကသိကြည်တခန္ဓာဟောလို့မရဘူးအဲဒီလိုမရတဲ့အခါကျတော့ညာနာဝတ္ထု44ပါးဆိုပြီးတော့အရှင်ကုဋ္ဌိကနဲ့အရှင်သာသာရိပုတ္တရာအမေးဖြေလုပ်တဲ့နလကလာပိတော့ပုံစံမျိုးပေါ့ညာနာဝတ္ထု44ပါးကလည်းအရှင်သာရိပုတ္တရာနဲ့အရှင်ကုဋ္ဌိကပဲအမေးဖြေလုပ်ထားတဲ့တောက်တံမှာပဲနလကလာပိတုတ်တော့မဟုတ်ဘူးနလကလာပိတုတ်နဲ့နည်းနည်းဆင်းတယ်အဲ့ဒါဟောထားတာရှိပါတယ်စရမရဏကနေပြန်ပြီးတော့အဝိဇ္ဇာအဋ္ဌဒါအင်္ဂါ12ပါးကိုဟောထားတာအခြားနည်းနဲ့ဟောတာလည်းရှိပါတယ်အဲ့ဒါလေးတွေပြန်လေ့လာကြည့်မယ်ဆိုရင်ပရိစ္ဆေသမုပ္ပါဒ်တရားနဲ့ပတ်သက်လို့ဘယ်အတွဲကိုပဲကန်ကန်လုံရင်အချုပ်ကပါဆိုတာကိုသဘောပေါက်ပါလိမ့်မယ်အဲ့တော့အသွေတသွေချင်းတသွေချင်းကိုသဘောပေါက်ထားမှဘုလိုကြောင့်ထဲမယ်ဆိုလဲဘလိုပဲထက်ထက်ဥပမာဆိုကြပါစို့မိလက္ခမုစောထုအဝိဇ္ဇာတဏနဲ့ဟောရင်လည်းတပုံစံဖြစ်မယ်သစ္စာနဲ့ကိုဟောရင်လည်းတပုံစံဖြစ်မယ်လေးကိုလွားနဲ့ဟောရင်လည်းပုံစံတစ်မျိုးဖြစ်မယ်ဘုလိုကြောင့်ကတော့တူချင်းတူမယ်ဒါပေမဲ့ဥဒေချက်ပြောင်းပြောင်းသွားတယ်အဲယောဂီအများစုကတော့ဟာမိလက္ခမုဆိုးလို့ကြားလိုက်တာနဲ့သိပြီးသားဒီလိုတို့ကထင်ကြတာပေါ့ဒါပေမဲ့မိလက္ခမုဆိုးခြင်းတူပေမဲ့ဘာဥဒေချက်နဲ့ဟောနေတယ်လဲဆိုတာကိုသိသိချာချာကြက်ခတ်ကြည့်ရင်ဥဒေချက်တပုံးနဲ့တပုံးမတူဘူးဆိုတာတွေ့ရလိမ့်မယ်အဲ့ဒါလေးတွေကြက်ခတ်ဖို့လိုပါလေအဲ့ဒါဝိတုကြောင့်နေအများကြီးရှာဖွေပြီးတော့ပြောနိုင်မယ်အစားဘုရားကြောင့်အနည်းငယ်ကိုပဲဇာလန်အနည်းငယ်ကိုပဲကိုဟောခြင်းနဲ့ဥဒေချက်ကိုရောက်လွတ်လွတ်ပြီးတော့ဟောသွားရင်လည်းဒါတရားဟာအနှစ်သာရဖြစ်တဲ့တရားတစ်ခုဖြစ်ပါလိမ့်မယ်ဘုရားကြောင့်ကြီးပဲနီးယူလို့မရဘူးဒီဥဒေချက်ကြောင့်ကိုဥဒေချက်ဘာနဲ့ဟောတာလဲတဏှာနဲ့ဟောတာလားဒိဋ္ဌိနဲ့ဟောတာလားအဝိဇ္ဇာနဲ့ဟောတာလားပါနဲ့ဟောတယ်ဆိုတာကိုအကဲခတ်ပြီးတော့ဥဒေချက်ကိုရောက်ကိုကိုယ်တိုင်ဟောနိုင်အောင်ကြိုးစားသူများဟောတာကိုလည်းအကဲခတ်ပြီးတော့နေယူပေါ့အဲ့တော့ဒီနေ့အဝိဇ္ဇာနဲ့တဏှာရင်ခံဆိုတဲ့လင်္ကာကိုရှင်းတော့မယ်ဆိုရင်သူကြည့်တသက်ရှင်းရင်ကံနဲ့ကံရဲ့အကျိုးပေးအဲ့တော့သူကြည့်တသက်ရှင်းမယ်ဆိုလို့ရှိရင်ဥပမာဆိုကြပါစို့ကံသာဖြစ်ပါစေကံမဘဝမဖြစ်ပါစေနဲ့ကံရဲ့ကြိုးပေးကိုယုံတော့ယုံပါဒါပေမဲ့ပုံမအပ်ပါနဲ့ဒါမျိုးတွေဒီလိုတော့ဟောဖို့ပါလေယုံတော့ယုံပါပုံမအပ်ပါနဲ့ပုံမအပ်ပါနဲ့ဆိုတာကံနဲ့ကံရဲ့ကြိုးပေးကိုပုံအပ်လိုက်ရင်ကမ္မတက္ကရညာလောက်ပဲဖြစ်မယ်အဲဒါဆိုရင်ဘဝများစွာတန္တရာဘဝတွေထပ်ဖြစ်မယ်ဘုနာတိတွေထပ်တွေ့မယ်သူ့ကိုပုံမအပ်ဖက်နဲ့သူ့ကိုဖြတ်သိမ်းဖြတ်ပြရမယ်ဘာနဲ့ဖြတ်မလဲညာနဲ့ဖြတ်ညာနဲ့ဖြတ်လိုက်တော့မှဘဝဟာပြတ်မယ်ဒါကိုဥဒေဟောတာပေါ့ကံသာဖြစ်ပါစေကမ္မဘဝမဖြစ်ပါစေနဲ့ဆိုတာလေဒီလိုပဲအဲကံအနေနဲ့အကျိုးပေးတယ်အကျိုးပေးတဲ့အတွက်တိကွက်ကနေနှစ်ကွက်ရောက်တယ်နှစ်ကွက်ကနေသုံးကွက်သုံးကွက်ကနေပြီးတော့လေးကွက်ရောက်သွားတယ်ကမ္မဘဝမဖြစ်အောင်မင်းနဲ့ဖြတ်နိုင်လို့ရှိရင်သုံးကွက်ပဲရောက်မယ်လေးကွက်ကိုမရောက်တော့ဘူးဒါဒီလိုဥဒေချက်တွေနဲ့ဒီပြည့်တော်ဟောထားတာတွေအမျိုးမျိုးရှိပါတယ်အမျိုးမျိုးရှိပါတယ်ဒါတွေပြန်ပြီးတော့နာကြည့်လို့ရှိရင်တွေ့ပါလိမ့်မယ်အဲ့တော့အဝိဇ္ဇာနဲ့တဏှာရင်ခံဥပါဒကံကြောင့်ယုံနာပေါ့အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒရဲ့ကံရဲ့ကံဆိုတဲ့နေရာမှာကံတစ်မျိုးတည်းမဟုတ်ဘူးသင်္ခါရလည်းပါတယ်အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒရဲ့ကံရဲ့နော်ဥပါဒရဲ့ကံကံဆိုတဲ့နေရာမှာဘယ်လိုနဲ့တွဲထားလဲသင်္ခါရနဲ့တွဲထားအဲ့တော့လင်္ကာရမှာ၄ခုတကယ်ယူရမှာက၅ခုအဲ့တော့ဒီငါးခုတွေဘာကိုယဉ်ညွန်းတယ်လဲလို့ဆိုတော့နံပါတ်1အတိတ်ကြောင့်တလွာကိုယဉ်ညွန်းတာအဲ့တော့အတိတ်ကြောင့်အလွာအနေနဲ့သန္တရာလေဘုံကိုပြောပြသွားမှာဆိုရင်ပရိစ္ဆေသမုပ္ပါဒ်လေဘုံကိုပြောပြသွားမှာဆိုရင်အလွာသရာက၄ခုရှိပါတယ်နံပါတ်1အလွာအတိတ်ကြောင့်တလွာနံပါတ်2ကပစ္စုပန်ကြောင့်တလွာနံပါတ်3ကပစ္စုပန်ကြောင့်တလွာနံပါတ်4ကအနာဂတ်ကြောင့်တလွာဆိုပြီးတော့အလွာ၄ခုရှိပါတယ်အတေကြောင့်တလောဆရာကပင်ရမူလအဖျားဝိဇ္ဇာနဲ့တဏှာအဝိဇ္ဇာနဲ့သင်္ခါရဖြစ်ပါတယ်အဝိဇ္ဇာကိုယူခြင်းကြောင့်တဏှာဥပါဒါကိုလည်းပဲကိလေသာချင်းတူလို့ယူရပါတယ် ကံကသင်္ခါရကိုယူခြင်းကြောင့်ကံကြီးတို့ရဲ့အတွက်ကမ္မဘဝကိုလည်းယူရပါတယ်ဒါကြောင့်မလို့ဟောစဉ်အနေနဲ့နှစ်ပါးပင်ဟောပင်ဟောထားရတော့လည်းပဲတကယ်ယူရမှာကတော့၅ပါးဖြစ်ပါတယ်ဒီလိုလေးတွေပြောရမှာပေါ့နော်အဲဒီလိုလေးသွားတဲ့အခါတော့အဲဒီအကြောင်းတရား၅ပါးဒီအဲဒီတရား၅ပါးဒီအတိတ်ကာလမှာဖြစ်လို့သူကအတိတ်လို့ခေါ်ပါတယ်အကြောင်းတရားဖြစ်နေဖြစ်လို့အကြောင်းလို့ခေါ်ပါတယ်နှစ်ခု မ္မပြန်ကြည့်လိုက်တော့သင်္ခိပိယန္တိလို့ဒီလိုဖွင့်ထားတယ်။ခြုံအပ်ကုန်ဤလို့ဒီလိုပါတယ်။ခြုံအပ်တယ်ခြုံကြည့်လိုက်တာဒါကိုပြောတာနော်သင်္ခိပိယန္တိခြုံထားတာကိုသင်္ခိပါလို့ခေါ်တယ်။ဘယ်နှခုခြုံထားတာလဲဆိုတော့၄ခုခြုံထားတယ်။အင်္ဂါ၁၂ပါးကို၄ခုခြုံထားတာဒါကြောင့်မလို့အင်္ဂါ၁၂ပါးရှိပြီရှိများတော့လည်းပဲခြုံထားတဲ့အလွတ်အားဖြင့်ဆိုရင်အလွတ်၄ခုသာရှိပါတယ်။အဲ့တော့ညာကတော့ထိုင်စဉ်းစားကြည့်ပါသေးတယ်။ဟောတဲ့ပုဂ္ဂိုလ်ကခြုံတယ်ဆိုတဲ့အသေးပဲကိုပြောတာဖြစ်ကောင်းဖြစ်ပါလေ။နားထောင်တဲ့ပုဂ္ဂိုလ်ကဖုံးတယ်ဆိုတဲ့စကားကိုကြားပုံရပါတယ်။ဒါဒီလိုပဲတွေးကြည့်လိုက်တယ်။ပြောတဲ့ပုဂ္ဂိုလ်ကခြုံတယ်လို့ပြောတာဖြစ်ကောင်းဖြစ်မယ်။နားထောင်တဲ့ပုဂ္ဂိုလ်ကဖုံးတယ်လို့နားကြားပုံရတယ်။ဒါကြောင့်မလို့အလွာစရာဟာဖုံးတဲ့သဘောလို့ဒီလိုနော်။အဲဒီဓမ္မဂရိကရွေးချယ်ပွဲတော့လေးငါးပါးတော့အဲဒီလိုပြောသွားတယ်ကြားဖို့လေ။အမှန်ကတော့ဖုံးတာမဟုတ်ဘူးနော်ချုံတာချုံတာအဲ့ဒီတော့ချုံတဲ့သဘောကိုလွှားလို့ခေါ်ပါတယ်သင်္ခေပလို့ခေါ်ပါတယ်အဲ့ဒီအချင်းချုံလိုက်လို့ရှိရင်အတေအကြောင်းကတလောပစ္စုပန်ကျုပ်တလောပစ္စုပန်ကျုပ်တလောဆိုတာကဝိညာဏယုတ်တလာရဏဖတ်တာဝေဒနာဖြစ်ပါတယ်ပစ္စုပန်ကျုပ်တလောဆိုတာကမွန်ရင်တည်းရတဲ့ပြောမယ်ဆိုလို့ရှိရင်တဏရဲ့ဥပါဒံရဲ့ကမ္မဘဝရဲ့ဖြစ်ပါတယ်တဏဥပါဒံယူခြင်းကြောင့်အဝိဇ္ဇာကိုလည်းကိလေသာချင်းဖြစ်နေယူရပါတယ်ကမ္မဘာကိုယူခြင်းကြောင့်ကံဖြစ်တဲ့သူလိုသင်္ခါရကိုလည်းယူရပါတယ်အဲဒါကြောင့်မလို့ပင်ရင်အနေနဲ့တဏှာဥပါဒါကံ၃ပါးသာဖြစ်တော့ညာလည်းပဲတကယ်ဖြစ်တာကတော့၅ပါးဖြစ်ပါတယ်အဲဒါကပစ္စုပန်အကျိုးတလွာဖြစ်ပါတယ်အနာဂတ်ပစ္စုပန်အကျိုးတလွာဖြစ်ပါတယ်အဲဒီပစ္စုပန်အကျိုးတလွာကြောင့်အနာဂတ်မှာအကျိုးတရား၅မျိုးပေါ်ပေါက်ပါတယ်အဲဒါကိုပရိစ္ဆသမုပ္ပါဒ်အင်္ဂါအနေနဲ့ပြောမယ်ဆိုလို့ရှိရင်ဇာတိနဲ့သရမရဏဖြစ်ပါတယ်ဇာတိဆိုရဟာဝิญญาณယောတလရဏဖသဝရဏတို့ရဲ့ဖြစ်ခြင်းကိုဇာတိလို့ခေါ်ပါတယ်။ဝิญญาณယောတလရဏဖသဝရဏတို့ရဲ့ရှင်ခြင်းကိုဇရာလို့ခေါ်ပါတယ်။ဝิญญาณယောတလရဏဖသဝရဏတို့ရဲ့ပြည့်ခြင်းကိုမရဏလို့ခေါ်ပါတယ်။အဲဒါကြောင့်ဇာတိဇရာမရဏလို့ပြောပေမဲ့လို့လည်းပဲတကယ်ယူတဲ့အခါကျတော့ဝิญญาณယောတလရဏဖသဝရဏကိုသာယူရပါတယ်။ဒါကလမ်းခင်းလိုက်တာနော်။အကြောင်းကျိုးဆက်တာမဟုတ်သေးဘူး။ဆက်တာမဟုတ်သေးဘူးလမ်းခင်းလိုက်တာ။ပြီးတော့မှအတိတ်တုန်းကဖြစ်ခဲ့မှုတဲ့အဝိဇ္ဇာအခြေခံပြီးတော့မသိမှုအခြေခံပြီးတော့ခန္ဓာ၅ပါးကိုခန္ဓာ၅ပါးမှမသိတဲ့အခါကျတော့မသိတာကအဝိဇ္ဇာဖြစ်ပါတယ်အဝိဇ္ဇာကမသိတော့တဏှာကလိုချင်တယ်တဏှာကလိုချင်တော့ရရရာကြောင်းအလုပ်တွေအားထုတ်တယ်အားထုတ်တာကကာမဘဝအဲတဏှာကလိုချင်တော့အာပြင်းပြင်းထန်ထန်လိုချင်တာကတဏှာဖြစ်ပါတယ်နော်လိုချင်တာကတဏှာဖြစ်ပါတယ်မရရင်မနေဆိုတဲ့စောစောလန်းလန်းဖြစ်တာကဥပါဒံဖြစ်ပါတယ်အေဥပါဒံဖြစ်တဲ့အခါကျတော့မရရကြအောင်လုပ်တယ်ကာယကံဝစီကံမနောကံနဲ့ပြုလုပ်တဲ့အခါမှာကာယကံကမ္မဘဝသင်္ခါရတွေဖြစ်ပါတယ်အားလုံးပေါင်းလိုက်တော့အဝိဇ္ဇာအခြေခံပြီးတော့တဏှာဖြစ်တဲ့ဥပါဒံဖြစ်တဲ့တဏှာဥပါဒံကိုအခြေခံပြီးတော့သင်္ခါရနဲ့ကမ္မဘဝတွေဖြစ်ပါတယ်ဒါကြောင့်မဟုတ်ဆရာတော်ဘုရားကြီးကအဝိဇ္ဇာနဲ့တဏှာရကဥပါဒံကံလို့ဒီလိုလင်္ကာရမှာထည့်သွင်းပြီးတော့ဇီကုံးသွားတာဖြစ်ပါတယ်အဲ့ဒီတရားတွေအကြောင်းတရားတွေပေါင်းစုံမိသွားပြီဆိုလို့ရှိရင်အဲ့ဒီအတိတ်အကြောင်းတလားကြောင့်ပစ္စုပ္ပန်မှာအကျိုးတရားအနေနဲ့၅ပါးရပါတယ်အဲ့ဒီအကျိုးတရား၅ပါးကိုပစ္စုပ္ပန်အကျိုးတလွာလို့ခေါ်ပါတယ်အဲ့ဒီပစ္စုပ္ပန်အကျိုးတလွာကဘယ်လိုတွေလဲဆိုရင်ဝိညာဉ်၊နာယုတ်၊သလာယရဏ၊ဖသ၊ဝရဏဖြစ်ပါတယ်အဲ့ဒီတရား၅မျိုးကိုချင်းချုပ်လိုက်မယ်ဆိုလို့ရှိရင်ယုံနဲ့နံဖြစ်ပါတယ်ဟုတ်တယ်မလားယုံနဲ့နံဖြစ်ပါတယ်ဒါကြောင့်မလို့အဝိဇ္ဇာနဲ့တဏှာရကံဥပါဒါကံကြောင့်ယုံနာပေါ်လို့မဟုတ်ဆရာတော်ဘုရားကြီးလင်္ကာတိကုံးသွားခြင်းဖြစ်ပါတယ်အတိပ္ပယအဖြစ်ပြောလိုက်မယ်ဆိုလို့ရှိရင်အတိတ်ကြောင့်တလွာကြောင့်အတိတ်တုန်းကလောက်ခဲ့တဲ့အဝိဇ္ဇာသင်္ခါရတဏှာဥပါဒါကံဆိုတဲ့အတိတ်ကြောင့်တလွာကြောင့်ပစ္စုပ္ပန်မှာယုတ်တည်နံဒီဆိုတဲ့ဝิญญาณယုတ်တလရဏဖတ်တဝေဒနာခန္ဓာ၅ပါးပေါ်ပေါက်လာခြင်းဖြစ်ပါတယ်ဒါနံပါတ်2ကိုရောက်သွားပြီနော်နံပါတ်နှစ်ကရပါတဲ့အခါကျတော့လင်္ကာကိုရှင်းမယ်ဆိုရင်တော့လင်္ကာအနေနဲ့သွားရင်အပင်မမျိုးမျိုးမအပင်ဒါထက်ရှင်းပေါ့ အဘိမမျိုးမျိုးမှာအပင်အပင်ကနေပြီးတော့မျိုးစီတွေကြတယ်မျိုးစီတွေကနေအပင်တွေပေါက်တယ်အပင်ကနေမျိုးစီတွေကြတယ်မျိုးစီတွေကနေအပင်တွေပေါက်တယ်အဲ့ဒီလိုနီးနေပဲအပင်နဲ့မျိုးဆက်ဆက်ဆက်ဆက်ပြီးတော့မဆုံးနိုင်အောင်လောကကြီးမှာအပင်နဲ့မျိုးစီတွေဆက်ပြီးတော့ဖြစ်သွားကြတယ်လို့ဘဝတန္တရာကြီးထဲမှာလည်းပဲ
အဝိဇ္ဇာတဏှာဥပါဒာကံသင်္ခါရဆိုတဲ့တရားငါးမျိုးကိုချုပ်လိုက်ရင်အဓိကလက်သက်တရားခံကကံဖြစ်ပါတယ်ဟောတချို့တချို့ဟောကွက်ကြတာအဝိဇ္ဇာကိုလက်သက်တရားခံလို့တချို့တချို့ဟောကွက်ကြတာအဝိဇ္ဇာနဲ့တဏှာကလက်သက်တရားခံဒီဟောကွက်မှာလက်သက်တရားခံကကံဒီလိုလေးလဲပြောင်းလဲလေးလုပ်ပြီပေါ့နော်ပုံသေးကြီးတော့မထားနဲ့သူဟောကွက်နဲ့သူသွားပါဒီနေရာကျတော့လက်သက်တရားခံကဘယ်လိုလဲကံဟောလက်သက်တရားခံကကံ
ောင်းပြစ္ဆုတ်ပံဘဝမှာအပင်ကြီးနဲ့တူတဲ့ရုပ်တည်နဲ့ခန္ဓာတွေဖြစ်လာပါတယ်ဒီလိုသွားပါဘူးเนาะအဲ့ဒီလိုဖြစ်လာတဲ့အခါကျတော့အပင်ကနေမျိုးစိတ်ကနေအပင်ဖြစ်လာပြီးတော့အပင်ကနေတကမျိုးစိတ်ပြန်ပေါက်တယ်လို့ဒုတိယနံပါတ်2အကွယ်ပြစ္ဆုတ်ပံခန္ဓာမှာခန္ဓာမှမသိတဲ့အခါကျတော့မသိတာကအဝိဇ္ဇာအဝိဇ္ဇာရဲ့ဖုံးလွှမ်းမှုကြောင့်ခန္ဓာကိုခန္ဓာမှမသိဘူးဆိုရင်ပုဂ္ဂိုလ်တ attva ငါတ attva ယောက်ျားမိန်းမတဲ့အမြင်တွေရောက်လာပါတယ်။အဲ့ဒီအမြင်တွေရောက်လာတော့သာမုဒ္ဒါကိုသာလို့ထင်သာလို့ထင်ပြီးတော့သာလို့ခင်။သမိမုဒ္ဒါကိုသမိလို့ထင်သမိထင်ပြီးတော့သမိလို့ခင်။အထခင်အထင်နေမှားတဲ့အတွက်အခင်နေလည်းပဲမှားကြရပါတယ်။ဒီတော့အဝိဇ္ဇာနဲ့တဏှာကြားမှာနော်။နံပါတ်1ဘက်ကိုပြောမယ်ဆိုရင်အဝိဇ္ဇာကမသိတာတဏှာကလူကျင်တာ။နံပါတ်1ကဥဒေပြောရင်လေဘာဖြစ်လို့တော့နံပါတ်1ကဓမ္မကအဝိဇ္ဇာတဏ္ဍဒီလိုသွားတာကိုမူလနဲ့ဖြာအနေနဲ့သွားတော့လေမူလနဲ့ဖြာအနေနဲ့သွားတော့အဝိဇ္ဇာကမသိတာသင်္ခါရကလူကျင်တာမသိလို့လူကျင်တာဒီလိုသွားတာကိုနံပါတ်1ကထဲရောက်လာတဲ့အခါကျတော့ခန္ဓာဖြစ်လာပြီလေခန္ဓာဖြစ်လာပြီဆိုတော့အဝိဇ္ဇာနဲ့တဏ္ဍကြားမှာခန္ဓာကိုပုဂ္ဂိုလ်သတ္တဝါလို့ထင်တဲ့ဒိဋ္ဌိတွေထည့်ပြောရတယ်နော်ဒါမှသူကပြည့်စုံသွားတယ်အဲ့တော့ခန္ဓာကိုယ်ခန္ဓာမှမသိတာကအဝိဇ္ဇာမသိတဲ့အခါကျတော့ဘယ်လိုထင်တော့ပုဂ္ဂိုလ်တ attva ငါတ attva ယောက်ျားမှလို့ထင်တယ်၊သားလို့ထင်တယ်၊သမီးလို့ထင်တယ်၊ဇနီးလို့ထင်တယ်၊ခင်မွန်းလို့ထင်တယ်။အဲ့ဒီအထင်လေးတွေကမှားလာခဲ့တဲ့အခါကျတော့အခင်လည်းမှားသွားပြီ။အထင်မှားလို့အခင်မှားတာ။အထင်မှားတာကဘာလဲ။ဒိဋ္ဌိအခင်မှားတာကတဏှာ။ဟုတ်ဒိဋ္ဌိလေးကြားကံပြောပြရတယ်။အဲ့ဒီလိုအခင်တွေမှားလာတဲ့အခါကျတော့တော့အခင်မှားတာကတဏှာဖြစ်ပါတယ်။အဲ့ဒီတဏှာကနေပြီးတော့ခင်နေမှလာပြီဆိုရင်အဲ့ဒီတဏှာကလေးကပြင်းပြင်းထန်ထန်လေးအားကောင်းလာပြီဆိုရင်တဏှာကနေပြီးတော့ဥပါဒံဖြစ်သွားပြီဥပါဒံဖြစ်သွားတဲ့အခါကျတော့ตาဆိုရင်လည်းမကြည့်ရမနေနိုင်သမီးဆိုရင်လည်းမကြည့်ရမနေနိုင်ဇနီးဆိုရင်လည်းမကြည့်ရမနေနိုင်ခင်မိုးဆိုရင်လည်းမကြည့်ရမနေနိုင်နားမထောင်ရမနေနိုင်နော်ကြိုက်တဲ့စားတောက်ကလေးတွေမစားရမနေနိုင်ကြိုက်တဲ့အနံကလေးတွေမရှုံမရှဲရမနေနိုင်ကြိုက်တဲ့အထီးတွေကလေးတွေမထီးရမနေနိုင်ကြိုက်တဲ့အတွေးကလေးတွေမတွေးရမနေနိုင်အဲ့ဒါကမနေနိုင်တဲ့အခါကျတော့ကြီးမိတယ်နားထောင်မိတယ်ဟုတ်လားကြီးမိတယ်နားထောင်မိတယ်ရှူဆိုင်မိတယ်စားမိတယ်တွေးထိမိတယ်တွေးမိတယ်ဒါကာမဘဝတွေဖြစ်သွားပါပြီမနေနိုင်မှုဆိုတာကဥပါဒံကျွလုံမိတာကကာမဘဝအဲ့ဒီကာမဘဝမှာဘယ်လိုတွေဥစည်းပြီးဖြစ်တာလဲတဏှာနဲ့ဥပါဒံဥစည်းပြီးတော့ဖြစ်တာပါတဏှာနဲ့ဥပါဒံဥစည်းပြီးတော့ဖြစ်တဲ့ဆိုပေမဲ့လို့လည်းပဲအဓိကလက်သက်တဲ့ခံကတော့ကာမဘဝဖြစ်တဲ့အတွက်ကံဆိုတဲ့မျိုးစေ့တွေတခါကြသွားပါပြီ။ဒါလင်္ကာကိုရှင်းတော့ကံကဥဒေပြောရတာပေါ့နော်။ကံကဥဒေပြောတာ။အဲဒါခန္ဓာဆိုတဲ့အပင်ကြီးကနေပြီးတော့ကံဆိုတဲ့မျိုးစေ့တွေဟာတဖွာဖွာကြသွားတာ။ဘယ်အချိန်တွေမှာကြသွားတော့မျက်စိကနေစင်ကိုမြင်နိုင်မြင်နိုင်ကံဆိုတဲ့မျိုးစေ့တွေကြတယ်။နားကနေသံကိုကြားတိုင်းကြားတယ်ကံဆိုတဲ့မျိုးစေ့တွေကြတယ်။နှာခေါင်းကနေနားကိုနားနိုင်နားနိုင်ကံဆိုတဲ့မျိုးစေ့တွေကြတယ်။လျှာကနေရတာကိုစားတိုင်းစားတိုင်းကံဆိုတဲ့မျိုးစေ့တွေကြတယ်။ကာယကနေဒုတိယဇာကိုဒုတိယတန်ဒုတိယတန်ကံဆိုတဲ့မျိုးစေ့တွေကြတယ်။မနောကနေဒုတိယဇာကိုဒုတိယတန်ဒုတိယတန်ကံဆိုတဲ့မျိုးစေ့တွေကြတယ်။အဲ့ဒါကိုပဲအကျယ်တဝင့်ပြန်ပြီးတော့ပြောလိုက်မယ်ဆိုရင်မသိလို့လိုချင်တယ်လိုချင်တော့အာထုတ်တယ်နော်မသိလို့လိုချင်တယ်လိုချင်တော့ဆွဲလန်းတယ်ဆွဲလန်းတော့အာထုတ်တယ်အာထုတ်တော့ရရှိတယ်မသိတာကအဝိဇ္ဇာလိုချင်တာကတဏှာဆွဲလန်းတာကဥပါဒံအာထုတ်တာကကာမဘဝရရှိတာကခန္ဓာ၅ပါးဒုက္ခသစ္စာတရားဟောဒီလိုသွားပါကိုနော်ဒါနံပါတ်၁ခွက်ကနေနံပါတ်၂ခွက်ရောက်သွားတာနော်အလွှာအနေနဲ့ပေါ့နော်အလွှာအနေနဲ့အလွှာအနေနဲ့ပြောရင်ဒီပုံစံအတိုင်းပဲသွားရတာပဲအ အဲ့တော့မသိလို့လိုချင်တဲ့လိုချင်တော့ဆွလန်းနဲ့ဆွလန်းတော့အာထုတ်တဲ့အာထုတ်တော့ရရှိတဲ့ရရှိတာကပါတယ်ခန္ဓာ၅ပါးဒုက္ခသစ္စာတရားဒါနံပါတ်၄ကိုရပါပြီဒီနံပါတ်ခန္ဓာ၅ပါးဒုက္ခသစ္စာတရားကြီးကိုနော်မိမိခန္ဓာ၅ပါးဒုက္ခသစ္စာတရားကြီးကိုမရှုမပွားဒီတိုင်းထားမယ်ဆိုရင်ခန္ဓာ၅ပါးပါပဲလို့လည်းမသိဒုက္ခသစ္စာပါပဲလို့လည်းမသိတဲ့အခါကျတော့ပုဂ္ဂတ္တဝါ၅တရပါယောက်ျားမိမ့်မဆိုတဲ့အမြင်နဲ့လိုချင်တဲ့စိတ်တွေပေါ်လာပြန်ပြီမသိလိုချင်တဲ့စိတ်တွေပေါ်လာတဲ့အခါကျတော့မသိလို့လိုချင်တယ်လိုချင်တော့တခါဆွဲလန်းတယ်ဆွဲလန်းတော့အာထုတ်တယ်မသိတာကအဝိဇ္ဇာလိုချင်တာကတဏှာဆွဲလန်းတာကဥပါဒံအာထုတ်တာကကမ္မဘဝနံပါတ်၃အကွက်မှာသမုဒိယသစ္စာတွေပြန်ဖြစ်တာမဟုတ်လားဒါပေမဲ့ဒီနေရာမှာပြောတော့ဘယ်လိုပြောမလဲအေးအာထုတ်ခြင်းဆိုတဲ့ကံဆိုတဲ့မျိုးစီတွေထပ်ပြီးတော့ကြာသွားပြန်ပြီဒီလိုပြောရတာကိုအဲဒီလိုကြာသွားတဲ့အခါကျတော့ဗာရမလဲကြွားနေတဲ့အနေနဲ့ကမ္မဘဝပစ္စယဇာတိခန္ဓာဗနဘာရမလဲလူပုံရောက်လဲခန္ဓာငါးပါးဇာတိဒုက္ခသစ္စာပင်ကြီးပေါက်တာပဲနတ်ပုံရောက်လဲခန္ဓာငါးပါးဇာတိဒုက္ခသစ္စာပင်ကြီးပေါက်တာပဲမြမပုံရောက်လဲခန္ဓာငါးပါးဇာတိဒုက္ခသစ္စာပင်ကြီးပေါက်တာပဲခွေးချင်းကတိရိစ္ဆာဖြစ်လဲခန္ဓာငါးပါးဇာတိဒုက္ခသစ္စာအပင်ကြီးပေါက်တာပဲဒုက္ခသစ္စာပင်ကြီးပဲပြန်ပေါက်တာပဲဒီမျိုးစေ့တွေမတတ်သမျှကလပ်ပတ်လုံးဒီခန္ဓာပင်ကြီးကတော့ဘဝဆက်တိုင်းဆက်တိုင်းပေါက်နေဦးမှာပဲဒီလိုသွားမှာပေါ့နော်အဲဒီလိုပေါက်လာတဲ့အခါကျတော့ဒီခန္ဓာပင်ကြီးကိုပြတ်ချင်ပါတယ်ဆိုရင်ခန္ဓာကြီးတော့ဖြတ်လို့မရဘူးသစ်ပင်ကြီးဖြတ်ပြီးမှမျိုးစေ့ရှိနေတဲ့အပင်ကပြန်ပေါက်ဦးမှာအဲဒီတော့ခန္ဓာကိုတတ်လို့မရဘူးမျိုးစေ့ကိုတတ်ရမယ်မျိုးစေ့ကိုတတ်တဲ့အခါကျတော့မျိုးစေ့ကတခြားလားကံလားကံဆိုတဲ့မျိုးစေ့ကိုတတ်မယ်ဟုတ်လားကံဆိုတဲ့မျိုးစိတ်ကိုတတ်မယ်ဆိုတဲ့အခါကျတော့ကံဆိုတဲ့မျိုးစိတ်ကအပင်ပေါက်တဲ့မျိုးစိတ်ရှိတယ်အပင်မပေါက်တဲ့မျိုးစိတ်ရှိတယ်အပင်ပေါက်တဲ့မျိုးစိတ်အဆင်းကနေပြီးတော့အပင်မပေါက်တဲ့မျိုးစိတ်ဖြစ်အောင်လုပ်ယူရမှာ။ဘာဖြစ်လို့တော့ကာယကံဝစီကမနောကံဆိုတာဘယ်ပုဂ္ဂိုလ်မှကျင်းလို့မရဘူး။ဖခင်ယဟန္တာတော်မှကျင်းလို့မရဘူး။ကာယကံရှိတယ်ဝစီကံရှိတယ်မနောကံရှိတယ်။ဒါကြောင့်မလို့ကံကိုတတ်လို့မရဘူး။အဲ့ဒီကံကိုအပင်မပေါက်အောင်လုပ်ပြီးတတ်ရမယ်။ဘယ်လိုသားမှလဲအပင်မပေါက်အောင်အပင်မပေါက်တဲ့မျိုးစိတ်ဖြစ်အောင်လုပ်ပြီးသားရမယ်အပင်ကဘာဖြစ်လို့ပေါက်တာလဲလို့မေးတဲ့အခါကျတော့တဏှာဆိုတဲ့ဆိုတဲ့စိတ်ဓာတ်အဝိဇ္ဇာဆိုတဲ့ဆိုတဲ့စိတ်ဓာတ်ဥပါဒာဆိုတဲ့ဆိုတဲ့စိတ်ဓာတ်ကိလေသာဆိုတဲ့ဆိုတဲ့စိတ်ဓာတ်ရှိလို့ကာမဘဝသင်္ခါရဆိုတဲ့မျိုးစိတ်ကအပင်ပေါက်နေရတာပါနော်အဆိုတာစိတ်ဓာတ်ကကောင်းအောင်ခန့်အောင်လုပ်နိုင်မယ်ဆိုရင်မျိုးစိတ်ပင်ဖြစ်ပင်ဖြစ်냐တော့လည်းပဲဒီမျိုးစိတ်ဒီဘယ်တော့မှအပင်မပေါက်တော့ပါဘူးဒါကြောင့်မလို့အပင်မပေါက်ချင်းစီချင်ပါဘူးဆိုရင်အပင်ကြီးတဲ့သွားလိုက်လို့သွားတတ်လို့မရဘူးမျိုးစေ့ကိုလည်းမဖြစ်အောင်လုပ်လို့မရဘူးမျိုးစေ့တော့ဖြစ်မယ်ဒါပေမဲ့အပင်မပေါက်အောင်လို့အဲမျိုးစေ့ထဲမှာရှိတဲ့အစိုးရစီတာကိုခေါင်းအောင်ခန့်အောင်လို့ဘာနဲ့လုပ်မလဲဆိုတဲ့အခါကျတော့မျိုးစေ့ဆိုရင်မိတက်ပလိုက်ပေါ့ဟုတ်တယ်မို့လားမိတက်ပလိုက်ရင်ဆိုမိနဲ့တက်ပလိုက်ရင်မျိုးစေ့ထဲမှာရှိတဲ့နော်အစိုးရစီတာမချောက်ပလိုက်ချောက်သွားအဲ့ဒီလို၆ပါးဒီမျိုးစေ့ပင်ပေါအောင်မလားအဲ့ဒီလိုပဲဟောဒီကံကာယကံဝစီကံမနောကံအပေါ်မှာအဝိဇ္ဇာဥစီတဲ့ကာယကံဝစီကံမနောကံမဖြစ်အောင်ကြိုးစားနော်တဏှာဥစီတဲ့ကာယကံဝစီကံမနောကံဖြစ်အောင်ကြိုးစားရမယ်ဥပါဒာဥစီတဲ့ကာယကံဝစီကံမနောကံမဖြစ်အောင်ကြိုးစားရမယ်ဘာနဲ့ကြိုးစားမလဲမက်နဲ့ကြိုးစားရမယ်ဘယ်လိုကြိုးစားမလဲဆိုတဲ့အခါကျတော့ဘယ်ပြန်ရောက်မလဲနံပါတ်2အကွက်ပြန်ရောက်တာပေါ့ဟုတ်တယ်မို့လားရှုရက်ရှုခွင့်ရှုွက်ရောက်တက်ရောက်တက်နံပါတ်1ကွက်ပဲပြန်သွားမှာပဲနံပါတ်1ကွက်ပဲပြန်သွားမှာပဲအဲ့တော့နံပါတ်1ကွက်ပြန်ရောက်လာတဲ့အခါကျတော့နံပါတ်1ကွက်ကယုံနေနံအကျေပေါ်တဲ့တော့ခန္ဓာ5ပါးအဲ့ဒီခန္ဓာ5ပါးကြီးအပေါ်မှာတဏှာကအဲ့ဒီခန္ဓာ5ပါးအပေါ်မှာတဏှာဆိုတဲ့တရားတွေဖြစ်နေတာဥပါဒံဆိုတဲ့တရားတွေဖြစ်နေတာကံဆိုတဲ့တရားတွေဖြစ်နေတာမဟုတ်လို့အဲ့ဒီခန္ဓာ5ပါးကိုသာရှုမယ်ဆိုလို့ရှိရင်နော်ပုဂ္ဂတ္တဘာ5တဘာယောက်ျားမင်းမလို့ထင်တာကဒိဋ္ဌိအော်အခုကြတော့ဉာဏ်နဲ့လဲရှုလိုက်တော့ပုဂ္ဂိုလ်တ ত্ত্ব ဘာငါတ ত্ত্ব ယောက်ျားမိမကဘာမှအဟုတ်တာမှမဟုတ်ပဲပဲပုဂ္ဂိုလ်လည်းမရှိတ ত্ত্ব လည်းမရှိယောက်ျားမိမလည်းမရှိတခြားလားယုံနံလားအဲယုံတရားဟာပုဂ္ဂိုလ်မဟုတ်တ ত্ত্ব မဟုတ်ဘူးနန္တရားကလည်းပုဂ္ဂိုလ်မဟုတ်တ ত্ত্ব မဟုတ်ဘူးကိုထင်ထားတဲ့သားဆိုတာလည်းမတွေ့တော့ဘူးသားလားသမီးလားယုံနံလားသားလားယုံနံလားသမီးလားယုံနံလားဇနီးလားယုံနံလားခင်ပွန်းလားယုံနံလားငါလားယုံနံလားဒုပေါင်းကခြေလည်းလားယုံနံလားအာဒီလိုဆိုတော့ယုံနာကိုယုံနာပါပဲလို့တွေးလိုက်တဲ့အခါကျတော့ဘယ်မလဲဒိဋ္ဌိကံလို့ရသေးလား အမြင်မှားလို့မရတော့ဘူးအမြင်မှန်တော့ပြီအမြင်မှန်ပြီဆိုကြတဲ့ကိုကဒိဋ္ဌိကမလာတော့ဘူးအဲ့ဒီကြတဲ့ကဒိဋ္ဌိဆိုတဲ့အစူရာစိတ်ကမခံမူလားခံသွားလားဒါဒိဋ္ဌိဆိုတဲ့အစူရာစိတ်ကခံခြင်းမှားတယ်ဆိုရင်ဒီခန္ဓာကိုရှိသွားမှာပဲဟုတ်တယ်မဟုတ်လားဘာဖြစ်လို့တော့ဒီခန္ဓာကြီးကနေပြီးတော့တဏှာဥပါဒဏ်ဖြစ်သွားတာကိုဒီအပင်ကြီးကနေဒီမျိုးစိတ်ဖြစ်သွားတာကိုနော်ဒီတော့ อยู่มาบ่เนาะจุษาอยู่มาบ่ไอ้นี่တော့ဒီပင်ကြီးကိုခန္ဓာဆိုတဲ့ပင်ကြီးကိုယုံနာကိုယုံနာမသိအောင်จุษาလိုက်တဲ့အခါကျတော့ပုဂ္ဂတ္တဝါငါတ္တဝါယောက်ျားမိန်းမဆိုတဲ့အမြင်နေကင်းသွားပြီဆိုရင်ဒိဋ္ဌိအမြင်လေးတွေမစင်မလားဆင်သွားလားအေးတဏှာဆိုတဲ့ဆိုတဲ့စိတ်ကဘာကြောင့်ဖြစ်တယ်လဲလို့မေးရင်တရားဘုရားကောင်းတဲ့နှစ်သက်ဘုရားကောင်းတယ်ဆိုတဲ့အမြင်လေးကြောင့်တဏှာဆိုတဲ့စိတ်တွေဖြစ်နေတာမဟုတ်လားတကယ်တမ်းကျတော့ဉာဏ်လေးနဲ့ရှုကြည့်လိုက်တဲ့အခါကျတော့ယုတ်ကြည့်ပြန်တော့လည်းဖြစ်ပြက်ဒုက္ခသစ္စာနာကြည့်ပြန်တော့လည်းဖြစ်ပြက်ဒုက္ခသစ္စာနော်တဏှာကင်းစေခြင်းဒုက္ခကိုပေါ်အောင်ပြောဟုတ်တယ်မလားတဏှာကင်းနဲ့တဏှာကင်းအောင်ရှုရမယ့်ရှုွက်ကိုပြောခြင်းရင်ခန္ဓာ၅ပါးကိုဒုက္ခပေါ်အောင်ပြောအမျိုးမျိုးပြောလို့ရတယ်ဟိုဒုက္ခနာဒုက္ခသိဒုက္ခကွဲဒုက္ခမွဲဒုက္ခနော်ဖြစ်ပြက်ဒုက္ခအကုန်ပြောလို့ရတယ်နော်ဒိဋ္ဌိကင်းစေခြင်းရင်ဒိဋ္ဌိကိုဖြုတ်စေခြင်းပါတယ်ဆိုရင်ပုဂ္ဂိုလ်တ attva မဟုတ်ဘူးဆိုတာကိုပေါ်အောင်ပြောဒါပဲလေနော်ပုဂ္ဂိုလ်တ attva မဟုတ်ဘူးဆိုတာကိုသဘောပေါက်ရင်ဘာကိလေသာစင်တော့ဒိဋ္ဌိကိလေသာဆင်းတယ်ဒီတော့ဒိဋ္ဌိပြုတ်ခြင်းရင်ပုဂ္ဂိုလ်တ attva မဟုတ်ဘူး။ဟောဥပမာမျက်စိနဲ့ဆင်းတဲ့တော့ဗာစိတ်ပေါ်လဲ။မြင်စိတ်ပေါ်တယ်။မြင်စိတ်ပေါ်တယ်နော်။မျက်စိဟာဆရာကလည်းပဲတခြားလားယုံလား။ပုဂ္ဂိုလ်တ attva လားငါလားယုံလား။အဲအစင်းဆရာလည်းပုဂ္ဂိုလ်တ attva လားယောက်ျားမိန်းမလားသားလားသမီးလားယုံလား။မြင်စိတ်ဆရာကလည်းပုဂ္ဂိုလ်တ attva လားငါလားနန္တရားလား။ဒါတွေနဲ့သွားရပါဘူး။ဒါဘာဖြုတ်နေတာလဲ။ဒီဟောကောကိုဟောလိုက်ပြီဆိုကြတဲ့ကောကဒိဋ္ဌိဖြုတ်ဆိုတာအလိုလိုသဘောပေါက်ဟုတ်တယ်မလားဒါဒိဋ္ဌိဖြုတ်ခြင်းလို့ဒီစကားတွေပြောနေတာနော်တဏှာဖြုတ်ခြင်းဒီစကားမပြောဘူးတဏှာဖြုတ်ခြင်းဘယ်လိုပြောမလဲမျက်စိကြည့်တာကလေးတွေမြဲလားမမြဲဘူးလားအဲမမြဲမမြဲတဲ့အတွက်ချမ်းသာတဲ့တရားလေးလားဆင်းရဲတဲ့တရားလေးလားဆင်းရဲတဲ့တရားကလေးဆိုလို့ချင်းလူချင်းစရာနှိမ့်သက်စရာဘာတွေ့တော့အဲဒါသွားမှာကိုအဲ့ဒီလိုသွားရင်ဘာဖြုတ်ခြင်းဘယ်ကိလေသာတတ်ခြင်းလို့တော့တဏှာကိလေသာတတ်ခြင်းလို့ဒီဟောကောဟောနေတာဟုတ်တယ်မလားအဲ့ဒီလိုပဲအစင်းဆိုတဲ့တရားကလေးကလည်းပဲယုံလားနာလားယုတ်တရားယုတ်တရားဖြစ်ပြင်းပါဖြစ်တတ်တော့ဖြစ်ပြဘာသစ္စာတော့မြဲသလားမမြဲဘူးလားနေစားလားအနေစားလားအနေစားမို့လို့ဒုက္ခတရားလားဒုက္ခတရားလားဘလောက်ပဲပိုင်ဆိုင်ပိုင်ဆိုင်ပိုင်ဆိုင်သားသမီးဒုက္ခတရားပိုင်ဆိုင်နေတာပဲဒီလောက်ဒုက္ခတရားကြီးကိုပိုင်ဆိုင်ထားရတဲ့ပုဂ္ဂိုလ်ဟာဒုက္ခတရားမှမသိလို့ပိုင်ဆိုင်နေကြတာပေါ့ဟုတ်တယ်မလားဒုက္ခတရားမှန်တာသိရင်ပိုင်ဆိုင်ခြင်းနဲ့စိတ်ပေါ်ပါမလားဒုက္ခတရားမှမသိလို့ပိုင်ဆိုင်ခြင်းလားပိုင်ဆိုင်ခြင်းလားကတဏှာဒုက္ခသစ္စာမှသိသွားတဲ့အခါကျတော့ပိုင်ဆိုင်ခြင်းနဲ့စိတ်တွေမကုံမလားကုံသွားလားကုံသွားတယ်ဥပမာလေးတွေစာရီထဲမှာပြထားတာကတော့ဘယ်လိုပြထားသလဲဆိုရင်အထက်ကရာဒီမှာနော်လဲတွေနဲ့ခီးသွားတဲ့ပုံကိုယ်တွေတဲ့သွားတဲ့အခါကျတော့ညဘက်ကြီးရောက်သွားတယ်ညဘက်ကြီးရောက်သွားတဲ့အခါကျတော့နော်ဟိုကနေပြီးတော့အဲအဲ့ဒီကနေပြီးတော့သူတို့ခေါင်းနေနေကနေအဲဒေသခံတွေကနေပြီးတော့လာရောက်တဲ့အခါကျတော့အာသူတို့ဒီပစ္စည်းတွေစားလို့ကောင်းတယ်ညမမှောင်နဲ့မဲတဲ့သူတို့စီတွေမှာခောက်ဆော့တွေပဲထင်းနေတာအဲ့ဒါတွေကြော်ဖတ်ကြော်ပြီးတော့ပြုတ်ပြီးတော့စားကြတာပေါ့လေစားလို့လည်းကောင်းပြီးတဲ့အခါကျတော့အိတ်ကြပြုတ်ကြမနဲ့မုန်းလို့ကြည့်လိုက်တဲ့အခါကျတော့ပကံဆင်းလို့လည်းလည်းထားကြည့်ရောပကံထဲမှာခောက်ဆော့ပတ်တွေ့တာလားဒီကောင်တွေတွေ့တာဒီကောင်တွေညတော့ကအာရပါရမစားဘူးလားစားလားဘာမြင်နေစားတော့ခောက်ဆော့မြင်နေစားတာဒီလိုမဟုတ်လားမနေ့ကျတော့ခေါက်ဆွဲဖြစ်နေတယ်လားဒီကောင်ဖြစ်နေတာဒီကောင်ဖြစ်နေဟာအတားငါတို့ဒီကောင်စားမိတာဒီကောင်ကြီးတွေပဲဆိုပြီးတော့အဲ့ဒီတော့မှတခါတော့အော်တာတို့အန်တာတို့ဖြစ်ကုန်ကြတာကိုဟောဒီအပေါ်မှာတာယာတဲ့စိတ်တွေမကင်းဘူးလားကင်းသွားလားဒါစားတဲ့မှာဒီလိုပဲဥပမာပေးတာပဲနော်အာယုံငါးပါးကာမဂုဏ်တရားတွေကိုတာယာတတ်မဲ့နှိမ့်သက်နေကြတာဒီသူ့သဘောအမှန်သိလို့လားမသိလို့လားမသိတာကတာယာတာကတကယ်တမ်းကျတော့ဒုက္ခသစ္စာတွေလားဒုက္ခသစ္စာတွေလားဒုက္ခသစ္စာကိုမသိတဲ့အခါကျတော့မตายရတဲ့သဘောတွေမပေါ်ဘူးလားပေါ်လားပေါ်တာပေါ်တကယ်တမ်းကျတော့เนาะဒီမှာချက်ပြောမယ်ဆိုရင်အတုပလက္ခဏာတွေအများကြီးထိုးပြောလို့ရတာပေါ့ဟုတ်တယ်မဟုတ်လားတဏှာကင်းအောင်ပြောတဲ့ဟောကွက်ပါလေဘာတွေချက်ပြောမလဲအတုပလက္ခဏာတို့32ခုထားတော့ယွန်စရာမုန်းစရာဖြစ်အောင်ညှင်းဝင်စရာဖြစ်အောင်ကိုအဝိဇ္ဇာရှိသလောက်ပြောပေါ့ဗဇတ်ရဲရင်အကုန်လုံးပြောလို့ရတာပဲတပည့်တို့ကတော့ဗဇတ်သိမရလို့သိမပြောဘူးဟုတ်တယ်မဟုတ်လား ဘဇရဲရဲအကုန်လုံးပြောလို့ရတာပဲနော်ရုံစရာတွေလေအဲ့ဒါတွေကိုသိသွားမသိခင်တော့တော့အော်ဒါငါသားလေးပဲငါသမီးလေးပဲငါဇနီးပဲငါခင်မုန်းပဲမနစ်သက်ဘူးလားနှိမ့်သက်နေလားတကယ်တော့အဖြစ်တွေမြင်လာတဲ့အခါကျတော့ตาญาတမက်နှိမ့်သက်တဲ့စိတ်တွေရှိသေးလားတခြားကြောင့်လားအပြစ်မြင်လို့လားအပြစ်ကဘာတွေတော့အနေစာအပြစ်ဒုက္ခအပြစ်အနတ္တအပြစ်အတုပအပြစ်အပြစ်ဘယ်နှမျိုးလဲ၄မျိုးအဲ့ဒီအဲ့ဒီအပြစ်၄မျိုးကိုမြင်လိုက်တဲ့အခါကျတော့မှရတာကစားတာကခေါက်ဆွဲဆိုပြီးတော့အာရပါရစားပြီမဲ့မနဲ့ကြတော့တီကောင်မှန်းလဲတီကောအော့အန်ပြီးတော့เนาะအဲတခါတည်းမူမေလဲသွားတဲ့ပုံစံမျိုးဖြစ်တယ်လို့เนาะသားပဲသမီးပဲဇနီးပဲခင်ပွန်းပဲလို့အထင်နဲ့ตาရတတ်မဲ့နှိမ့်သက်တဲ့စိတ်တွေကတကယ်တမ်းဖြစ်ပြဒုက္ခသစ္စာအနိစ္စဒုက္ခအနတ္တအတုပလက္ခဏာတွေလဲပိုင်ပိုင်နိုင်နိုင်လဲဉာဏ်နဲ့သိပြီလဲဆိုရောပေါင်းရင်သိဉာဏ်နဲ့စိတ်တွေရှိသေးရလားမရှိတော့ဘူးသာရကအနေနဲ့ပြောမယ်ဆိုဝိတာခတို့ဓမ္မရိနာတို့ကြည့်ပေါ့ဟုတ်တယ်မလားဝိတာခသည်ဓမ္မရိနာအပေါ်မှာစောစောကတာယတမနှိမ့်သက်တဲ့စိတ်နဲ့မပေါမလားပေါ့လားအေးတဏှာကာမရာဂဆိုတဲ့ကိလေသာတွေကုန်ခန့်သွားတဲ့အခါကျတော့ပေါင်းရင်သိဉ္ဇနဲ့စိတ်ရှိသေးလားဘလောက်အထိပြောတယ်လဲဆိုလို့ရှိရင်အေးသူ့ကိုကိုကြည့်တရားအနေနဲ့ပြည့်စုံခြင်းပြည့်စုံပါမပြည့်စုံလို့တော့အိမ်တော်ယတာပြုတ်မယ်ဆိုရင်လည်းပဲရှိတဲ့ပစ္စည်းတွေယူပြီးတော့အိမ်တော်ပြုတ်ပါတော့လို့ခွန်မပေးဘူးလားပေးလားတာယာတမဲ့နှိမ့်သက်တယ်မကုံလို့လားကုံလို့လားကုံသွားလို့ပါဒါတွေပြောရမှာပေါ့နော်အေးအဲ့ဒီတော့ဖြစ်တဲ့အခါကျတော့ခန္ဓာ၅ပါးကိုပဲဥတည်ပြီးတော့တဏှာတက်ရင်လည်းခန္ဓာ၅ပါးပဲပြောရမှာပဲဒိဋ္ဌိတက်ရင်လည်းခန္ဓာ၅ပါးပဲပြောရမှာပဲအဝိဇ္ဇာတက်ရင်လည်းခန္ဓာ၅ပါးပဲပြောရမှာပဲအဝိဇ္ဇာတက်တဲ့အခါကျတော့ဘယ်လိုပြောမလဲအော်ဒီခန္ဓာ၅ပါးကိုမရှုမပွားဒီတိုင်းထားတဲ့အခါကျတော့သားလို့ထင်တယ်သမီးလို့ထင်တယ်ဇနီးလို့ထင်တယ်ခင်မို့လို့ထင်တယ်အမှန်ကိုမှန်တယ်မသိဘူးအမှန်ကိုမှန်တယ်မသိတဲ့ပြစ်ချက်တွေကြောင့်ဒိဋ္ဌိတရားတွေဝင်လာတယ်ဒနာတရားတွေဝင်လာတယ်ဥပါဒဏ်တွေဝင်လာတယ်ကမ္မဘဝတွေဖြစ်လာတယ်အဲဒီကနေပြီးတော့ကမ္မဘဝပစ္စယဇာတိပရိစ္ဆန္ဓမုပ္ပါဒံသရာတိကျင်နေသွားပြီဘာဖြစ်လို့တော့အမှန်တရားမသိတဲ့အပြစ်ကြောင့်အဝိဇ္ဇာကိုအပြစ်ပုံချရတော့မှာကိုဟုတ်တယ်မလားဓမ္မဂရိကပါဇတ်ဆိုတာမင်းမပြောလို့ရတာပဲလေဒီတဘွဲမှာတဏှာကိုပြစ်ပုံချရင်ချနောက်တဘွဲမှာဒိဋ္ဌိကိုပြစ်ပုံချရင်ချနောက်တဘွဲမှာအဝိဇ္ဇာကိုပြစ်ပုံချရင်ချကိုပြောသလိုဖြစ်နေတာပဲဇက်ကောင်လေးတွေကကိုယ့်လက်ထက်မှာပဲရှိတာပဲဟုတ်တယ်မလားကိုယ့်ဝိဇ္ဇာထက်မှာပဲရှိတာပဲအဲဒါအမှန်ကိုမှန်တဲ့မသိတဲ့အခါကျတော့အဝိဇ္ဇာရဲ့ပြစ်ချက်ကြောင့်နော်အဝိဇ္ဇာဆိုတဲ့ပြစ်ချက်ကြောင့်တဏှာလုံးမှာလွန်ညုံတောက်အောင်ဒုက္ခတွေမင်းမခံစားခဲ့ရတာပဲအဲ့ဒါကြောင့်ဒီတန္တရာဝိဒုက္ခချင်းမှာလွတ်ချင်ပါလေဆိုရင်ဘလို့သားရမှာလဲအဝိဇ္ဇာတန်အဝိဇ္ဇာဘာကြောင့်ဖြစ်လဲမသိလို့ဖြစ်တာဘာမသိလို့ဖြစ်လဲသစ္စာမသိလို့ဖြစ်တာသစ္စာဘယ်နှပါလဲ၄ပါးအဓိကဘာသစ္စာလဲအေးဒုက္ခသစ္စာဒုက္ခသစ္စာတရာဘလို့တွေတော့ခန္ဓာ၅ပါးခန္ဓာ၅ပါးချင်းချုပ်လိုက်တော့ယုံနာ၅ပါးဘာဖြစ်လို့ယုံနာ၅ပါးကိုဒုက္ခသစ္စာလို့ပြောရတာလဲဖြစ်ပြီးရင်ညတ်တာလို့ဒုက္ခသစ္စာဒီစင်လေးကိုလည်းမှတ်ထားပေါ့တခွင်းချင်းတခွင်းချင်းတခွင်းချင်းဆင်းသွားเนาะတန်းပြီးတော့တခါလဲခန္ဓာ၅ပါးဒုက္ခသစ္စာတရားလို့ဒီလိုတန်းပြီးတော့မပြောလိုက်နဲ့ဆင်းပြီးတော့သွားဘယ်ကနေစဆင်မလဲအဝိဇ္ဇာမသိတာဘာကိုမသိတာလဲသစ္စာကဘယ်နှပါးရှိတော့ဟောအဝိဇ္ဇာဘာမသိတာလဲဒုက္ခသစ္စာမသိတာဘာဖျားဆိုတာနည်းနည်းကြော်သွားပြီဟုတ်တယ်မဟုတ်လားဒါဆိုရင်ကြော်သွားပြီเนาะဒါဆိုရင်တကယ်ပြောရမှာကဘယ်ကစပြောရမှာလဲအဝိဇ္ဇာဘာမသိတာတော့သစ္စာလေးဘာမသိတာသစ္စာကဘယ်နဲ့အဝိဇ္ဇာဘာမသိတာတော့သစ္စာကိုမသိတာသစ္စာကဘယ်နှပါးရှိတော့ဘယ်လူတွေတော့လူပဲဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမဂ္ဂသစ္စာအဓိကဘာသစ္စာကိုမသိတာတော့ဒီလိုသွားမှာနော်ဒုက္ခသစ္စာကိုဘာဖြစ်လို့ဒုက္ခသစ္စာကိုအဓိကလို့ပြောရတာလဲဆိုရင်နော်ဓမ္မစကြာဒေသနာတော်မှာဒုက္ခသစ္စာဆိုတာဘာလို့ရမဲ့သစ္စာတော့ပိုင်းခြားသိရမယ့်သစ္စာဒီလိုမဟုတ်လားသမုဒိယသစ္စာကဘာလို့ရမယ့်သစ္စာလဲဖယားမယ့်သစ္စာနိရောဓသစ္စာကမျက်မှောက်ပြရမယ့်သစ္စာမဂ္ဂသစ္စာကအေးအဲ့ဒါကြောင့်မလို့တကယ်သိအောင်ကြိုးစားရမှာကဒုက္ခသစ္စာဒီလိုထောက်ပြရမှာပေါ့နော်ဒုက္ခသစ္စာသိပြီဆိုတော့မှအလိုလိုပဲသမုဒိယသစ္စာလည်းပယ်ပြီးသားဖြစ်သွားပြီနိရောဓသစ္စာကိုလည်းမျက်မှောက်ပြပြီးသားဖြစ်သွားပြီမဂ္ဂသစ္စာကိုလည်းပဲပွားပြီးသားဖြစ်သွားပြီဒါကြောင့်တကယ်လုံးဝမှာကပါတယ်လေဒုက္ခသစ္စာသိအောင်လုပ်တယ်လို့ဒါကြောင့်တကယ်သိရမှာကဘယ်လိုတော့အဲဒုက္ခသစ္စာကိုမသိတာဘယ်လိုတော့အဲဒုက္ခသစ္စာဒုက္ခသစ္စာလို့ပြောနေတာဘယ်လိုဟာဒုက္ခသစ္စာတော့ ဘလို့ကိုဒုက္ခသစ္စာလို့ခေါ်မလဲခန္ဓာ၅ပါးခန္ဓာ၅ပါးကိုကြီးချုပ်လိုက်တော့ယောဘာဖြစ်လို့ယုံနာကိုဒုက္ခသစ္စာလို့ခေါ်တော့ဖြစ်ပြီးပြတ်တယ်လို့ဒုက္ခသစ္စာဖြစ်ပြတ်ကိုရောက်အောင်ပြောမှဒုက္ခသစ္စာဖြစ်တယ်ဟုတ်တယ်မဟုတ်လားခန္ဓာ၅ပါးကိုဒုက္ခသစ္စာဆိုမဲ့စကားကမပြည့်စုံသေးဘူးဖြစ်ပြတ်ပြီးဒုက္ခသစ္စာဒီလိုရောက်အောင်ဖြစ်ပြတ်ဆိုတဲ့စကားလုံးကိုရောက်အောင်သွားပြီးမှဒုက္ခသစ္စာဆိုတဲ့အစင်မှရတာကိုနော်အဲ့ဒီလိုရတဲ့အခါကျတော့ဟောဒီအဝိဇ္ဇာကြီးဖြစ်နေတာဒီဟောဒီဒုက္ခသစ္စာကြီးမသိလို့သာဒီအဝိဇ္ဇာကြီးဖြစ်တာဖြစ်နေတာဖြစ်တဲ့အတွက်အဲ့ဒီအဝိဇ္ဇာကြီးပယ်ရှင်းတယ်တတ်ချင်တယ်ဖယ်ရှင်းရှားချင်ပါတယ်ဆိုရင်မလုပ်ရမလဲဒီဒုက္ခသစ္စာကိုသိအောင်လို့ဒါပဲလေလူရင်းချက်ကဒါကန်လိုက်တာပဲဟုတ်တယ်မလားဒုက္ခသစ္စာသိအောင်လို့ဒုက္ခသစ္စာသစ္စာဒါတခြားလားခန္ဓာ၅ပါးလားဒီတော့ခန္ဓာ၅ပါးကိုနံပါတ်၁ခန္ဓာ၅ပါးမှသိအောင်လို့နံပါတ်၂ခန္ဓာ၅ပါးဖြစ်တာသိအောင်လို့နံပါတ်၃ခန္ဓာ၅ပါးပြတ်တာသိအောင်လို့နော်ဣတိရူပံဣတိရူပတသမှုတယောဣတိရူပတအထေကမော၃ချက်ပြရတယ်ဝေဒနာနဲ့ပတ်သက်ရင်လည်းဘယ်လိုလဲဣတိဝေဒနာဣတိဝေဒနာယသမှုတယောဣတိဝေဒနာယအထေကမောပညာနဲ့ပတ်သက်ရင်လည်းဣတိပညာဣတိပညာယသမှုတယောဣတိပညာယအထေကမောသင်္ခါရနဲ့ပတ်သက်ရင်လည်းဣတိသင်္ခါရဣတိသင်္ခါရသမှုတယောဣတိသင်္ခါရအထေကမောဝิญญาณနဲ့ပတ်သက်ရင်လည်းဣတိဝิญญาณံဣတိဝิญญาณသမှုတယောဣတိဝิญญาณအထေကမောခန္ဓာတစ်ပါးတစ်ပါးမှာဘယ်နှချက်သိရမှာလဲသုံးချက်ပါဘုရားအကိဝိသသုတ္တမှာမြတ်စွာဘုရားဟောတဲ့ထက်မှာပါတယ်ပြန်ကြည့်နော်အဲ့တော့နံပါတ်1ရုပ်ဆိုရင်လည်းရုပ်လို့သိရမယ်ရုပ်လို့သိရုံနဲ့လုံလောက်ပြီလားဒုက္ခသစ္စာတွေ့ပြီလားမတွေ့သေးဘူးဒုတိယဘာသိအောင်ကြိုးစားမှာလဲရုပ်ဖြစ်တာသိအောင်ကြိုးစားရမယ်တတိယဘာသိအောင်ကြိုးစားမှာလဲရုပ်ချုပ်သွားတာသိအောင်ကြိုးစားရမယ်ရုပ်ပြတ်သွားတာသိအောင်ကြိုးစားရမယ်နော်ဖြစ်တာကိုလည်းသိပြတ်တာကိုလည်းသိဒီတော့မှဖြစ်ပြတ်ဘာသစ္စာဒီတော့ရုပ်လို့သိတာကတခြားနဲ့သိတာလားတမာရီနဲ့သိတာလားဖြစ်ပြတ်သိတာကတခြားနဲ့သိတာလားပညာသိတာလားတမာရီမဲ့ကဘယ်နှပါလဲ၃ပါးပညာမဲ့ကဘယ်နှပါလဲဒီတော့ဖြစ်ပြတ်ဒုက္ခသစ္စာလို့သိတဲ့အချိန်မှာမဲ့ကဘယ်နှပါတော့ဒီလိုသွားမှာပေါ့နော်ကောင်းပြီဒါဖြင့်နော်ခုနတော့စကားပြန်ကောင်းလိုက်အဲ့ဆုံးအောင်ပြောလိုက်ပါမယ်အဲ့ဒီတော့ဖြစ်ပြက်လဲသိလိုက်ကောဩယုံနာခန္ဓာဖြစ်ပြက်ဒုက္ခသစ္စာလို့သိလိုက်တာနဲ့တပြိုင်နက်မသိတဲ့ဝိဇ္ဇာဘယ်ရောက်သွားတော့ခြောက်သွားပြီမသိတဲ့ဝိဇ္ဇာကိုဘယ်လိုနဲ့တိုက်ထုတ်လိုက်တာလဲသိမှုဉာဏ်နဲ့တိုက်ထုတ်လိုက်တာဒါအဝိဇ္ဇာကိုတတ်ချက်ဒါနဲ့ပြောပေါ့နော်ရက်ကောင်းမိတာဖြင့်အပင်မှာမျိုးမျိုးမအပင်အမြင်မပြတ်ဆက်ဆက်ပြီးအပင်နဲ့မျိုးနဲ့မျိုးနဲ့အပင်နဲ့အပင်နဲ့မျိုးနဲ့ဒီအပင်ကြီးမပြတ်ဒီအပင်ကြီးနောက်ထပ်မပေါ်အောင်ကြိုးစားကြပါလေဆိုရင်လက်ရှိပင်တတ်ရမလားနောက်ထပ်မပေါ်အောင်ကြိုးစားရမလားလက်ရှိပင်တတ်ရုံနဲ့အမြင့်ပြတ်ပါမလားဘယ်လိုလုပ်မှပြတ်မလဲနောက်ထပ်အပင်အသစ်မပေါ်အောင်ကြိုးစားအပင်အသစ်မပေါ်အောင်ကြိုးစားတဲ့အခါကျတော့အပင်အသစ်ဘာကြောင့်ပေါ်မျိုးစေ့ကြောင့်ပေါ်မျိုးစေ့မဖြစ်အောင်ကြိုးစားဒီလိုမလားမျိုးစင်စရာကဘယ်လိုမျိုးစင်မျိုးတော့အပင်ပေါက်စေတတ်တဲ့မျိုးစင်အဲ့ဒီမျိုးစင်မကြစေနဲ့အဲ့ဒီမျိုးစင်မကြစေနဲ့ဆိုတော့မျိုးစင်ကကာယမျိုးစင်ကကာမဘဝအပင်ပေါက်စေတတ်တဲ့တတိကအဝိဇ္ဇာတဏဥပါဒမျိုးစင်တော့ကြားကျင်ကြပါစေတတိတော့မဖြစ်စေနဲ့မျိုးစင်တော့ကြားကျင်ကြပါစေအစိုးရစေတာမပါစေနဲ့ကံတော့ဖြစ်ခြင်းဖြစ်ပါစေကာမဘဝမဖြစ်ပါစေနဲ့ကံတော်မှမဖြစ်အောင်လို့ကြိုးစားမယ်ဆိုရင်တော့သိတော့တဘာဝမကြတာဘူးပေါ့နော်လုံးဝမလှုပ်ဖဲနေမှကာယကံချုပ်မှာပေါ့လုံးဝမပြောဘဲနေရမယ်လုံးဝမတွေးဘဲနေရမယ်အဲ့ဒါလို့ဘယ်လိုနေလို့ရလဲဘုရားယဟန္တာတော်နေလို့ရလားမရဘူးနော်အဲ့တော့ဘုရားယဟန္တာလည်းကာယကံဝစီကံမနောကံရှိတယ်သို့တော့အဝိဇ္ဇာတဏဥပါဒံဆိုတဲ့ကိလေသာအစိုးရအစိတ္တမရှိတဲ့အတွက်သူတို့ရဲ့ကံသည်အကျိုးပေးလားကံတော့ဖြစ်တဲ့ကမ္မဘဝမဖြစ်တော့ဘူးကံတော့ဖြစ်တယ်ကမ္မဘဝမဖြစ်တော့ဘူးဒီလိုမလားဒါတွေကတော့ဘယ်သာရကထုတ်ထုတ်ရတာကြီးပဲလေယဟန္တာဖြစ်သွားတဲ့ပုံပေါ်မှာရင်ဘယ်ယဟန္တာသာရကထုတ်ထုတ်အတူတူကြီးပဲဟုတ်တယ်မလားဥပမာအင်္ဂုလိမာလာမထေရမြတ်ကြီးတို့ဆိုကံနေအများကြီးမပြုတ်ခဲ့ဘူးလားပြုတ်ခဲ့ပြုတ်ခဲ့တာပေါ့တကယ်လို့သာအဲ့ဒီဘဝမှာယဟန္တာမဖြစ်ဒီကံနေကျိုးပေးအောင်မှာဟုတ်တယ်မလားကံနေကျိုးပေးအောင်မှာကံကျိုးပေးဖို့ရတဲ့အစိုးရစိတ္တတွေမရှိဘူးလားရှိလားရှိတယ်အစိုးရစိတ္တတွေရှိတယ်အဲ့ဒီအစိုးရစိတ္တတွေကိုဘလူနဲ့ပယ်သပလိုက်တော့အရဟတမေနဲ့ပယ်သပလိုက်တယ်အရဟတမေနဲ့ပယ်သပလိုက်တဲ့အခါတော့ကံနေတော့မရှိဘူးလားသို့တော့စိုးရစိတ္တကလေးတွေမခံဘူးလားခံပါလားမျိုးစေ့တော့မရှိဘူးလား ရှိပြီရှင်ရတော့လဲအပင်ပေါက်စေတဲ့ဆိုတဲ့စီတဲ့ရှိသေးလား
မရှိပါ
ဘူးအေးအဲ့ဒီလိုမိတိုက်ပလိုက်ရင်မျိုးစေ့တွေအပင်မပေါက်တော့သလိုအင်ကုလိမလာမထေမြတ်ကြီးရဲ့တဏ္ဍာမရှိတဲ့ကံဟောင်းကံတဲ့အားလုံးဟာလည်းပဲအဝိဇ္ဇာဒနာဥပါဒံဆိုတဲ့အဆိုတဲ့စီတဲ့ကျင်းသွားတာဖြစ်တဲ့အတွက်နောက်တဲ့ဘဝစာတိအကျိုးမပြီးတော့ဘူးအဲ့ဒီလိုနည်းနဲ့ဘဝမပြတ်ဘူးလားပြတ်ပါဒါပဲတရကထုတ်ထုတ်အတူတူပါပဲနော်အတူတူပါပဲအဲ့ဒါကြောင့်မလို့ကံသာဖြစ်ပါစေကမ္မဘဝမဖြစ်ပါစေနဲ့အလွာအနေနဲ့ဥဒေပြောမယ်ခုနကတော့လင်္ကာမပါဘူးဆိုရင်ခုနအတိတ်ကာလတုန်းကအဝိဇ္ဇာသင်္ခါရနှစ်ပါးဖြစ်တယ်သူတို့ကိုယူခြင်းကြောင့်တဏှာဥပါဒံကံကိုယူရတယ်အာလုံးပေါလိုက်တော့အတိတ်ကြောင့်တလွာအတိတ်ကြောင့်တလွာမပြေဘူးလားဖြစ်သွားလားဘယ်တော့ကဖြစ်ခဲ့တော့အတိတ်ကာလတုန်းကဖြစ်ခဲ့တာလင်္ကာမပါဘူးနော်လင်္ကာမပါတော့သူကြည့်တက်တက်ပြောရတော့အတိတ်ကာလတုန်းကဖြစ်ခဲ့ပြီဆိုတော့အတိတ်ကာလတုန်းကဖြစ်ခဲ့တော့အဝိဇ္ဇာတဏှာဥပါဒံကံသင်္ခါရဒီတရား၅မျိုးဖြစ်ပြီဆိုရင်အဝိဇ္ဇာတဏှာဥပါဒံဥစည်းတဲ့ကံတွေဖြစ်တဲ့အတွက်အဲ့ဒီကံတွေဒီအကျိုးမပေးမဲ့ကံလားအကျိုးပေးမဲ့ကံလားအကျိုးပေးမဲ့ကံမို့လို့အကျိုးကိုပြုပြင်နေတာမို့လို့အဲ့ဒီပြုပြင်မှုကိုတခြားခေါ်ရလားသင်္ခါရခေါ်ရလားအဲ့ဒီသင်္ခါရမှာဘယ်လိုကဥစည်းနေတော့အဝိဇ္ဇာကဥစည်းအဝိဇ္ဇာဥစည်းတဲ့သင်္ခါရမို့လို့အဲ့ဒီသင်္ခါရသည်အချိန်ပြည့်ဩဘယ်လိုပုံဘဝဘယ်ဇာတိဘယ်ခန္ဓာရအောင်ကြိုးစားရပါမလဲလို့ထိုင်ပြီးတော့ပြုပြင်ပေးနေတယ်ဟုတ်တယ်မဟုတ်လားလူဘဝရောက်သွားတာလဲဘယ်လိုပို့ပေးလိုက်တာလဲသင်္ခါရနတ်ဘဝရောက်သွားတာလဲဘယ်လိုပို့ပေးလိုက်တာလဲယမဘဝရောက်သွားတာလဲဘယ်လိုပို့ပေးလိုက်တော့ခွေးချင်းငယ်တိရစ္ဆာန်ဖြစ်သွားတာလဲဘယ်လိုပို့ပေးလိုက်တော့သင်္ခါရအမျိုးမျိုးသောဘဝကလေးတွေရောက်အောင်ဘယ်လိုကပြုပြင်ပေးလိုက်တာလဲအဲ့ဒီတော့သင်္ခါရကပြုပြင်ပေးလိုက်တဲ့အတွေ့နော်အကျိုးတရားကိုထုံးလုပ်တဲ့အကြောင်းတရားမို့လို့သူတို့ဒီပါတိစာတော်သမုဒိယသစ္စာပါတိစာလဲဘာကြောင့်သမုဒိယသစ္စာလို့ခေါ်တာပါလဲအကျိုးကိုဖြစ်စေတယ်လို့သမုဒိယသစ္စာဒီလိုမဟုတ်လားအေးအဲ့ဒီသမုဒိယသစ္စာတွေဖြစ်တဲ့အတွက်အကျိုးဒုက္ခသစ္စာတွေရလာပါတယ်ရလာတော့ခန္ဓာဘယ်နှပါးလဲအဲ့ဒီခန္ဓာ၅ပါးဒီဘယ်လိုတွေပါလဲဝိညာဉ်နာယုတ်သလာယရဏသတာဝေရဏအဲ့ဒီခန္ဓာ၅ပါးကိုဒီနော်ပစ္စုပန်ဘဝမှာတိတိသတ္တအုပ်စုတစ်ခုနဲ့ဖြစ်နေတာမဟုတ်လို့သူတို့ကလည်းအလွှာတစ်ခုလို့ခေါ်ပါတယ်ဒီလိုလေးသိမ့်သိမ့်ပြရမှာပေါ့နော်အဲ့ဒီအလွှာတစ်ခုလို့ခေါ်တယ်အဲ့ဒီအလွှာဒီဘယ်မှာဖြစ်တဲ့အလွှာတော့ပစ္စုပန်မှာဖြစ်လို့ပစ္စုပန်အလွှာအကျိုးအနေနဲ့ဖြစ်လို့အကျိုးအလွှာဒုက္ခသစ္စာအနေနဲ့ဖြစ်လို့ဒုက္ခသစ္စာအလွှာအားလုံးပေါင်းလိုက်တော့ပစ္စုပန်အကျိုးဒုက္ခသစ္စာအလွာတစ်ခုဖြစ်ပါတယ်။တနည်းအားဖြင့်ပြောမယ်ဆိုရင်ဝိညာဏ၊နာယော၊သလရဏ၊ဖဒ၊ဝရဏသည်ပစ္စုပန်အကျိုးဒုက္ခသစ္စာအလွာတစ်ခုဖြစ်ပါတယ်။ဘယ်လိုကြောင့်ဖြစ်တော့အတိတ်အကြောင်းတလွာကြောင့်ပစ္စုပန်အကျိုးတလွာဖြစ်ခြင်းဖြစ်ပါတယ်။နော်။အဲ့ဒီပစ္စုပန်အကျိုးတလွာဖြစ်လာတဲ့အခါကျတော့ခန္ဓာရဲ့လို့ဖြစ်လာပြီဆိုရင်အဲ့ဒီခန္ဓာတွေအသစ်သစ်ပေါ်လာတဲ့အခါမှာအသစ်သစ်ပေါ်လာတဲ့ခန္ဓာကိုမရှုမပွားဒီတိုင်းထားမယ်ဆိုလို့ရှိရင်ဒီခန္ဓာကိုခန္ဓာမသိနိုင်ပါမလားမသိနိုင်ဘူးဆိုလို့ရှိရင်ခန္ဓာကိုမသိတာကတခြားလားအဝိဇ္ဇာလားအဝိဇ္ဇာကမသိတဲ့အခါတော့ဒီခန္ဓာကိုပုဂ္ဂိုလ်တ attva တဲ့အမြင်မမြင်ဘူးလားမြင်မလားမြင်တဲ့အခါကျတော့ပုဂ္ဂိုလ်ပဲ attva ပဲသားပဲသမီးပဲဇနီးပဲခင်မို့မဲ့တော့မခင်ဘူးလားခင်မလားမသိတာကခင်တာကဩငါသားလေးငါသားငါသားလေးခလုံးမတိစမွန်ကြီးပါစေနဲ့ငါသမီးလေးခလုံးမတိစမွန်ကြီးပါစေနဲ့ဆိုတာကတခြားကြောင့်ဖြစ်တာလားဆွဲလန်းတဲ့သဘောကြောင့်ဖြစ်တာလားဆွဲလန်းတာဘယ်လိုပါလဲဩအဝိဇ္ဇာဖြစ်လို့တဏှာဖြစ်တယ်တဏှာဖြစ်လို့ဥပါဒံဖြစ်တယ်ဥပါဒံဖြစ်လာတဲ့အခါကျတော့အဝိဇ္ဇာကိုချုပ်တဲ့ကံနေတဏှာကိုချုပ်တဲ့ကံနေဥပါဒံကိုချုပ်တဲ့ကံနေမဖြစ်ဘူးလားဖြစ်လားကံရလို့ဖြစ်လာပြီဆိုရင်သင်္ခါရတရားကကံကြီးတူတဲ့အတွက်သင်္ခါရတရားလည်းအတူတူဖြစ်တာပါပဲအားလုံးပေါင်းလိုက်တဲ့အခါကျတော့ပစ္စုပန်မှာအကြောင်းတရားအနေနဲ့တရား၅မျိုးဖြစ်နေပါတယ်။သူတို့ကဘယ်လိုတွေလဲဆိုရင်အဝိဇ္ဇာရယ်၊တဏှာရယ်၊ဥပါဒံရယ်၊ကံရယ်၊သင်္ခါရရယ်တရားဘယ်လိုမျိုးပါလဲ။ဒါက၅မျိုး၅မျိုးနဲ့ပြောသွားတာနော်။၅မျိုး၅မျိုးနဲ့မပြောချင်ရင်လည်းအတိတ်အလွာက၃ပါးပစ္စုပန်အကြောင်းတလွာက၂ပါးဒီလိုအတိတ်အကြောင်းတလွာက၂ပါးပစ္စုပန်အကြောင်းတလွာက၃ပါးဒီလိုပြောလဲရတာပဲနော်ဒါလည်းမမှားပါဘူးအကွာ၅မျိုးနဲ့ဥတည်ပြီလို့ကဲကောင်းပြီအဲ့လိုဖြစ်တဲ့အခါကျတော့အလွှာအနေနဲ့အုပ်စုအနေနဲ့အချင်းချုပ်လိုက်တဲ့အခါမှာပစ္စုပန်မှာဖြစ်တဲ့တရားတွေထဲမှာအကျိုးတရားက၅ပါးဖြစ်တယ်လို့အကြောင်းတရားကလည်း၃ ngapa cipare. Ajudi yang ngapa ga, pisau pan ajud terlalu khobarre. Ajudi yang ngapa ga, pisau pan ajau terlalu khobarre. Pisau pan ajud terlaga badi saro, doga disa. Pisau pan ajud terlaga badi saro. Hari lo pisau pan ajud terlalu muri adi sari, mimro ya tanama, tembala mimi soye. Anaga ma ajudi yari, ma bapa mula bapa mala. Bapa la re kajaro. Hose dia ni ni jom mesuruhin jodihnya mana baru, naba, peluru vali, sadi ye, ramadana ye, acau dia la, jodihnya la, tisani ni jom apa tisaro, ini hari doga tisadre, zari ramadana ko, je bayu la mesuruhin, kana mana baru, lubang yau dale kana mana ba, lubang yau dale kana mana ba, jemaah yau dale kana mana ba, peluru vali, wenya, nayo, alarna, ada, buirna. Ari ni ya yaudah yaudah teh biro biro maga. Ari kena ngapa pida aku sadi lo khobarre. Dari lo teh biro mana? Ari kena ngapa jin aku seralu khobarre. Ari kena ngapa pida aku meralu khobarre. Alam bala dek kajaro. Adi ajau dalu ajau. Adi ajau temuria desa lu ajau. Pisau bama ajau doga desa lu aku ya barre. Pisau bama ajau doga desa lu ajau. Pisau bama ajau Temuria desa, luar itu cipare. Pisau bayang, temuria desa, luar itu kujau. Anaga ma, doga desa, luar aju, doga desa, luar itu jabare. Daga, asluar legu ane ini perisan muba lebay cime cipare. Kira doa ma, bu, no. Ada asluar lo, mungkin semua lo, asluar 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 dari segari. Besar ma, fly fly na dong bilai do. Mira ka asluar bu, no. Kuka lucu dah raga aku mah, hutan mana lucu dah raga. Mereka kalau mereka, si raga mana tuh apa ni deh, tuh awak dah kare. Apa mau kaya jauh, no? Hari lucu dah aku. Kenapa raga kalau mereka kaya dah balik, engkau di sana bah. Engkau di sana bah jauh mesra sih ni, no? Jauh lebih jauh lagi bah. Awak jangan mesti muzak, dengkara apa sih bahre, no? Awak jangan mesti raga, disaga mesti raga, disaga lewa, hari lewa ramah di kaga bah disale. Doga desa, doga desa adalah beluru, kana ngapa? Kana ngapa doga desa agam mandiri? Yakul lihatlah, kana ngapa jigo le? Doga desa bawelu tu dia la? Eh, mandiri kahjara, wajah usir, tengkara kani, melukulah lula. Tu jadi kucing mana dora mana? Jam-jam eh, eh, yasirah kana ngapa jigo di doga desa jibabe? Adi doga desa jigo, doga desa bawelu mandiri kahjara, mandiri agam beluru jebali, wajah jebali. Arey wajah piaga ni biro hari jahat eh kanangaba doga desa juga mesti dia kajar oh pisau bah kanangaba guma doga desa bawa lo mesti busoi anaga jahat eh kanangaba gugo doga desa bawa lo tu di ni mana arey lo mesti ni ni aduh anaga kanangaba yajau lo dia malu hula lo la kaya kanele lo me uzi kanele lo me mano kanele lo me kudo kanele lo me Aku tu nelayan lama, aku tu nelayan yang bapie mula, aku nyabi dengkara. Aku tu nelayan yang kara, kamu aku tu nelayan yang bapie mula, aku nyabi dengkara. Ruba aku tu nelayan daga, aku nyabi dengkara. Aruba aku tu nelayan daga, ani nyabi dengkara. Dengkara tu mew, kan limu bilu bare, tilu bilu dalam, tilu bilu dalam. Aku mesti dale, pasti dale, juga di jadra bilu ro. Eh, pisau bahkan angapa juga le doga di sana, madi babu. Pisau bahkan angapa go doga di sana, madi dia tu. Anaga kan angapa go lebe doga di sana, madi bu. Eri lo madi le tu. Eri anaga kan ya 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 cak lo de, kaya kan lo de, uzi kan lo de, mano kan lo de, ponyabi dekaran lo de, abonyabi dekaran lo de, anizabi dekaran lo de. Eri lo lo de kaya lo dekaran ini mepula jela. Eri lo pula kaya lo, ho dekaran pisi ya barero. Wenyan ni dia jadu babi, bebuah maya raro, nabuah maya. Tiwah kat dekarap ini, nabuah mau wenyan cide. Ada itu kat dekarap ini, besok bama wenyan cide. Tak kujin doa mana? Wenyan cide kajara, wenyan raro cila beri dani sila. Beri dani sila raya kajara beri dani sila. Miri ma, sila bare piotong dani sila. Pelunet dua piot, sila dina dua piot, sila dina dua piot dua. Wenyan abisya nama cie bare. Ada mula. Nara kajar, hari peringatan ini sih pelarai kama peringatan ini sih di belukum miro,
ရုပ်ကုန်မိပါတယ်ဒါကြောင့်မလို့ဝိညာဏပစ္စယရူပံဖြစ်ပါတယ်တစ်ခုပေါင်းလိုက်တော့ဝိညာဏပစ္စယနာမရူပံဟုတ်တယ်မဟုတ်လားအဲနာယုတ်ကလေးတွေဖြစ်လာပြီဆိုရင်အဲ့ဒီနာယုတ်ကနာယုတ်အတိုင်းမနေပါဘူးတဲ့နော်အဲအဲ့ဒီနာယုတ်ထက်မှပါတယ်မျက်စိနားနှာခေါင်းလျှာကိုယ်စိတ်ကနေပြီးတော့အပြင်ဓာရတွေနဲ့မတိုက်ဘူးလားတိုက်လားအဲ့ဒီလိုတိုက်တဲ့အတွက်ရုပ်ကရုပ်အတိုင်းဒီတိုင်းမဟောပဲနဲ့အာယုန်နဲ့ဓာရတိုက်ဖို့ရန်အတွက်အာယုန်နဲ့ဓာရတိုက်တယ်ဆိုတဲ့အသေးပဲကိုသိစေခြင်းနဲ့အတွက်ဓာရ6မျိုးသိကြထုတ်ပြီးတော့သလာယရနာလို့မြတ်စွာဘုရားဟောကြားတော်မူလိုက်ပါတယ်ဒီလိုမဟုတ်လားအဲဒီလိုဟောကြားလိုက်တဲ့အခါကျတော့အာယရနာ6ပါးမဖြစ်ဘူးလားဖြစ်လာလားအဲဒီအာရဏကသူ့ကျင်နေမှာလားအာယုန်နဲ့တိုက်မှာလားအာယုန်ကဘယ်နှမျိုးတော့ဘယ်လိုတွေပါလဲအစင်အတန်အနတ်အရသာတွေးရစီရကျန်ရစီရအဲ့ဒီလိုတိုက်တဲ့အခါကျတော့ဝိညာဉ်တွေဘယ်နှမျိုးပေါ်မလဲဘယ်လိုတွေပါလဲမြင်စေ၊ကြားစေ၊နမ်းစေ၊စားစေ၊ညာနာကောင်းစေ၊တွေးတော်စေเนาะတရားပွဲထဲမှာကတော့ဒေနာယီပြည့်အောင်ပြောရမှာဆိုတော့မျက်စိနားနဲ့ကောင်းလျှာကိုစေတစ်ခွချင်းတစ်ခွချင်းရှင်းရတာပေါ့ဒါပေမဲ့လို့ဟိုမှာမေးတယ်ဖြစ်တဲ့အခါကျတော့ဒီလောက်ကြီးကျယ်တော့မလို့တော့ဘူးလေအခုပြောတော့ဆိုလုံလောသွားပြီဟုတ်တယ်မလားအဲအဲ့ဒီတော့အာယုံရဲ့ဓာရရဲ့ဝိညာဉ်ရဲ့သုံးပါးတည်းတာကိုဘယ်လိုခေါ်တော့ဖသလို့ခေါ်ပါတယ်ဖသဖြစ်တော့ဘယ်လိုဖြစ်တော့ဝရဏဖြစ်ပါတယ်ဒါကြောင့်ပစ္စုပ္ပန်ဘဝမှာဝိညာဉ်နာယုသဒ္ဒရဏဖသဝရဏဆိုပြီးတော့တရား၅မျိုးဖြစ်ပါတယ်ဒါလောက်ဆိုတော်ပြီပေါ့နော်ဒါမေးတဲ့ဖြစ်တဲ့အခါမှာတော့ဒါလောက်ဆိုတော်ပြီနော်တရားပွဲထဲမှာတော့ဒါလောက်ဆိုရင်သူကကုံသွားပြီလေကုံသွားပြီဆိုတော့တဏှာကြီးမပြစ်ပြောင်းလောရတော့မှာကိုလောရတော့မှာဆိုတော့ခွက်တွေပါလေလောက်ပြလိုက်ပေါ့နော်ခွဲစရာကတော့ပါလဲဆိုတော့အချိန်ဆွဲတာပေါ့ဟုတ်တယ်မဟုတ်လားခွဲစရာပါလဲခွဲကလေးတလုံးရင်တလုံးရင်ချလိုက်ပြန်ကောင်းလိုက်မေးလိုက်ပြန်လိုက်ဆိုတော့နော်ဟိုပြောမယ်ဆိုလို့ရှိရင်နိုင်ဝဲပြောမယ်စကားကတဏှာကြီးဖြစ်သွားတာပေါ့ဟုတ်တယ်မဟုတ်လားကိုပြောမယ်စကားတွေကတိတ်များလာပြီဆိုရင်တော့တဏှာကြီးတည်းမှာပြအောင်ပြောရတော့မယ်ဆိုတော့ခွက်ကိုအေးစစ်စစ်ကင်မနေတော့နဲ့ကင်နေရသွားပြီညာကြီးကြော်သွားပြီနော်ပြောတဲ့စကားကနဲနေတယ်နာယီကအများကြီးကြံနေသေးတယ်ဆိုရင်ဘာလို့မလဲဖက်ကိုကန်ဒီလိုမဟုတ်လားပရိသတ်သိစေခြင်းလို့ကန်တယ်လို့လည်းသူလည်းသဘောထားခြင်းထားအချိန်ဆွဲတယ်လို့လည်းသဘောထားခြင်းထားတက်တာခွခြင်းရခွက်တာကန်လိုက်တော့ဟုတ်တယ်မဟုတ်လားတက်တာခွခြင်းပါလဲခွက်တာကန်ခွက်ကန်ရင်တက်တာတာပဲဟုတ်တယ်မဟုတ်လားခွက်မကန်ဘဲဟောတာသိပ်ပင်မနေတော့တောက်လျှောက်ပြောရတာလေဒါပေမဲ့ကိုပြောမဲ့စကားတွေကလည်းဒီလိုမှမပြောရင်မပြီးဘူးဆိုတော့အေးစစ်စစ်ချင်းဖြောင်းနေလို့မရတော့ဘူးဒါကြောင့်မလို့တွန့်ပြောလိုက်ရတာကိုဒီလိုမဟုတ်လားအဲအဲ့ဒီတော့အမေဖြစ်ကဏ္ဍကဒီလောက်ဆိုရင်ဒုတိယခွဲရောက်သွားပြီဒုတိယခွဲရောက်သွားတော့တတိယခွဲရောက်တဲ့အခါတတိယခွဲဘယ်လိုပြောမလဲဆိုရင်မြတ်စွာဘုရားတခင်ကိုရမြကြီးနော်မြတ်စွာဘုရားတခင်ကိုရမြကြီးကဟလာအဖះဖြစ်လာတဲ့အခါကျတော့တဏှာကိုနော်ခန္ဓာရင်ကိုဖတ်ခြင်းချင်းဖမတ်တိစောက်တာတော့တဏှာရောကြလက်သမားလို့မကြုံဝဘူးလားကြုံဝခဲ့လားဘာဖြစ်လို့အဲ့ဒီကြောင်းဝါအဲ့ဒီတော့ကြောင်းဝါခဲ့တယ်လဲလို့ဆိုတော့ခန္ဓာအင်္ဂိုဒီဆောက်တာလက်လက်တဲ့တဲ့ခန်းတွေဘလို့ပါလေတဏ္ဍဘလို့ကြောင့်ဖြစ်တော့ဝေဒနာအကြောင်းဖြစ်တယ်ဒီလိုသွားမှာကိုအဲ့ဒီဝေဒနာလေးမိမိတို့ရဲ့တဏ္ဍမှာခံစားလာရပြီဆိုရင်အဲ့ဒီဝေဒနာနဲ့ပတ်သက်ပြီးတော့မကြိုက်တာတွေ့လဲတဏ္ဍဖြစ်တာပဲကြိုက်တာတွေ့လဲတဏ္ဍဖြစ်တာပဲအလယ်လသဘောလေးဥပိ္ပခသဘောလေးဖြစ်လဲတဏ္ဍဖြစ်တာပဲတဏ္ဍ၃ပါးဖြစ်တဲ့ဝေဒနာ၃မျိုးရဲ့နောက်မှာဘလို့လာတော့အဲဝေဒနာသုံးမျိုးပေါ်မှာတရားတမ်းမနေတဲ့တဏှာလေးဖြစ်ပါတယ်တဏှာဖြစ်တော့ပြိမိတဏှာဆွဲလာတဲ့ဥပါဒံဖြစ်ပါတယ်ဥပါဒံဖြစ်တဲ့အခါကျတော့ရရရာကြောင့်လို့တဲ့ကျိုးပါတဲ့ကာယကံတွေပြုလုံးနေဝစီကံတွေကျိုးလုံးနေမနောကံတွေကျိုးလုံးနေအဲ့ဒီကျိုးလုံးတဲ့ကံတွေအပေါ်မှာတဏှာဥစီးတဲ့ကံဒိဋ္ဌိဥစီးတဲ့ကံအဝိဇ္ဇာထက်မပြောတော့ဘူးဘာဖြစ်လို့တော့အင်္ဂါ12ပါးမို့လို့ဟုတ်တယ်မလားအင်္ဂါ12ပါးကြာဝိဇ္ဇာကဝိဇ္ဇာနေရာတော့ပြောခဲ့ပြီးပြီလေအခုပြောနေတာဘယ်နေရာတော့တဏ္ဍာအဲ့တော့သူ့နေရာနဲ့သူပြောပေါ့နော်အဲ့ဒါကျတော့ဝိဇ္ဇာမထဲတော့နဲ့အဲ့ဒီတော့ခန္ဓာ၅ပါးဝေဒနာဝေဒနာနေပြောမှာနော်ခန္ဓာ၅ပါးမကင်တော့ဘူးဟုတ်လားဘာဖြစ်လို့တော့ဝေဒနာပြည့်စရာတဏ္ဍာကိုအဲ့တော့ဝေဒနာဆိုတဲ့ခံစားမှုတွေဖြစ်ပေါ်လာပြီးဆိုရင်မကောင်းတဲ့ခံစားမှုတွေဖြစ်လည်းပဲကောင်းတာလိုချင်တဲ့တဏ္ဍာဖြစ်ပါတယ်ကောင်းတဲ့ခံစားမှုတွေပေါ်လည်းပဲပို့ပြီးတော့လိုချင်တဲ့တဏ္ဍာဖြစ်ပါတယ်ဥပိ္ပခပြုလိုက်တဲ့အခါကျတော့လည်းဥပိ္ပခပြုရတာကိုကစိတ်ထဲမှာငြိမ့်အေးတဲ့ချမ်းသာတဲ့ဩကောင်းလိုက်တာဆိုတော့စိတ်ဓာတ်ကလေးဝင်လာတဲ့အခါကျတော့အဲ့ဒါကိုသားရတဲ့တဏှာဖြစ်ပါတယ်အာလုံးချုပ်လိုက်တော့ဝေဒနာ၃မျိုးကြောင့်တဏှာဖြစ်ပါတယ်ဒီလိုပြောရမယ်နော် အဲ့ဒီလိုတဏှာဖြစ်တဲ့အခါကျတော့တဏှာကရိုးရိုးဖြစ်ရင်တော့တဏှာပဲဒါပေမဲ့ပြင်းပြထန်တာများစောစောလန်းလန်းများဖြစ်နေပြီဆိုရင်ဥပါဒဏ်ဖြစ်တယ်ပြင်းပြထန်တာစောစောလန်းလန်းဖြစ်နေပြီဆိုရင်အာယုံ၅ပါးကာမဂုဏ်တရားနဲ့ပတ်သက်ပြီးတော့ရရရာကြောင့်လို့ဒီမလို့ဘူးလားလို့လားကာယကံနဲ့လို့တော့ကာယကံဝစီကံနဲ့ပြောတော့ဝစီကံစိတ်နဲ့ပြောတော့မနောကံဥပါဒဏ်ဖြစ်စရာကံနေမဖြစ်ဘူးလား န်ဆိုတဲ့တရား၃မျိုးကသမုဒိယသစ္စာဖြစ်တဲ့အတွက်အကြောင်းသမုဒိယသစ္စာကြောင့်အနာဂတ်မှာဘာသစ္စာပြန်ရမှာလဲဒုက္ခသစ္စာတရားဘယ်လိုတွေတော့ဇာတိနဲ့သရမရဏအဲဒီတော့ကာယကံဝိစီကံမနောကံဆိုတဲ့တဏှာဥပါဒဝှချုပ်တဲ့ကံကြောင့်ကမ္မဘဝဖြစ်เสียဘာဖြစ်မှာလဲအလောင်းကပုဒ္ဒံဘုကံကြောဘေးကလူဘုံရောက်မဲ့ကံဆိုရင်လည်းလူဘုံမှာလူဇာတိနတ်ဘုံရောက်မဲ့ကံဆိုရင်လည်းနတ်ဘုံမှာနတ်ဇာတိဓမ္မဘုံရောက်မဲ့ကံဆိုရင်လည်းဓမ္မဘုံမှာဓမ္မဇာတိအဘယ်ဘုံရောက်မဲ့ကံဆိုရင်လည်းအဘယ်ဘုံမှာအဘယ်ဇာတိဟောဒါကြတော့ဒုက္ခသစ္စာတွေဘာတွေမပြောရင်ညောဇာတိပြောပြင်သရမရဏပြောရတော့မယ်မလားဒါချန်ထားလို့မဖြစ်ဘူးနော်အင်္ဂါ၁၂ပါးဆောင်းအောင်ပြောရမှာအဲဒီတော့ဇာတိရသွားပြီဆိုရင်ဇာတိရတဲ့ပုံကတည်းကအိုးနဲ့မကင်းပါဘူးမိုးခြင်းပဲလေအိုရတာပဲအိုရာဒီပါလေစရာမနာခြင်းပဲလေနာရတာပဲအနာကင်းရလားအနာကပါလေရာဒီမသိခြင်းပဲလေသိရတာပဲအသိကင်းရလားသိခြင်းတရားကပါလေမရဏဇာတိရဲ့ဇာတိဖြစ်ပြီဆိုရင်စရာရဲ့ရာဒီရဲ့မရဏရဲ့သုံးပါမဖြစ်ဘူးလားဖြစ်လားသို့တော်အဲ့ဒီသုံးမျိုးတည်းမှာရာဒီဒီမရဏနဲ့မနိကဘူးလားနိကလားအဲ့လိုနိကတာဖြစ်တဲ့မရဏနဲ့ပေါင်းပြီးတော့မြတ်စွာဘုရားကဇာတိပစ္စယသရမရဏလို့ဟောခဲ့ပါတယ်အဲ့ဒါကြောင့်မလို့ဇာတိဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းသရကိုလွန်စားလို့မရပါဘူးမရဏကိုလွန်စားလို့မရပါဘူးဇာတိနဲ့စားတဲ့ပုဂ္ဂိုလ်တိုင်းဒီသရမရဏနဲ့ကျင်းတင်မှုချဤကုန်းချောရမှာဖြစ်ပါတယ်ပက္ခနဲ့စားပြီးတော့ဘယ်မှာဆုံးတော့ခေါင်းနဲ့ဆုံးတယ်ဆိုတဲ့အဓိပ္ပာယ်မျိုးပေါ့ဒီလိုမလားအဲ့ဒီလိုပြောပြီးတော့မှအဲ့ဒီပဲအင်္ဂါ၁၂ပါးနဲ့သန္တာလဲပြီးတဲ့အခါကျတော့ဒီလိုပဲတပွားပြီးတပွားသန္တာလဲတော့ကဲဇရာမရဏရောက်သွားပြီနော်ဇရာမရဏရောက်သွားတဲ့အခါကျတော့ဘယ်ပြန်ကောင်းရမှာလဲသန္တာလဲလဲဆိုတော့လေအဝိဇ္ဇာပြန်ကောင်းရမှာပေါ့ဒီလိုပြန်ကောင်းမှလည်းတပတ်ကပြန်လဲဦးမှာကိုနောက်တစ်ပတ်ပြန်လဲမှာမဟုတ်လားအဲ့ဒါနဲ့ပတ်သက်လို့လဲမင်းတို့ဆရာတော်ဘုရားကြီးမေးရှိတဲ့စကားရှိပါတယ်နော်၄ကွက်ကနေ၃ကွက်ကို၄ကွက်ကနေ၁ကွက်ကိုပြန်ကူးတယ်လို့တော့မမှတ်နဲ့ဟုတ်တယ်မလားလေးခွက်ကနေသုံးခွက်ပြန်ကူးတာတော့မဟုတ်ဘူးဒါပေမဲ့ဇရာမရဏကနေအဝိဇ္ဇာပြန်ကူးတဲ့အကူလေးတော့မှတ်ထားဒါမှသူကအင်္ဂါ၁၂ပါးနဲ့သာသနာကျင့်လဲတဲ့နေရာမှာတဝိုင်းပြီးတဝိုင်းဝိုင်းလို့ရအောင်နော်အဲဒီတော့အိုချင်းနာချင်းသိချင်းတရားနဲ့တွေ့ပြီဆိုရင်အာသဝမကင်းသေးတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမတောကမဖြစ်ဘူးလားပရိဒေဝမဖြစ်ဘူးလားဒုက္ခဒမနတာမဖြစ်ဘူးလားဥပါယတာတွေမဖြစ်ဘူးလားသာတည်တော့မယ်ဆိုရင်ဆိုရင်ပုစုငိုကြွေးခြင်းတရားတွေဖြစ်တယ်ဟုတ်တယ်မလားတည်ခြင်းတရားနဲ့ရင်ဆိုင်တော့မယ်ဆိုရင်တည်ခြင်းတရားနဲ့ရင်ဆိုင်ရတော့မယ်လို့သိတာနဲ့တပြိုင်တည်းဘာတွေဖြစ်တော့သောကတွေပရိဒေဝတွေဒုက္ခတွေဒေါမနတာတွေဥပါယတာတွေမဖြစ်ဘူးလားဖြစ်အဲ့ဒါဘယ်ပုဂ္ဂိုလ်များမှဖြစ်တယ်လဲဆိုရင်ဒေါသမကင်းတဲ့ပုဂ္ဂိုလ်များမှဖြစ်တာအာတဝမကင်းတဲ့ပုဂ္ဂိုလ်များမှဖြစ်တာဒီလိုပြောနော်ဘယ်လိုပြောမလဲအာတဝမကင်းတဲ့ပုဂ္ဂိုလ်များမှဖြစ်တာဟုတ်ရဲ့လားဒီခန္ဓာထင်လို့မဆွင့်ကျင်တာပေါ့ငါခန္ဓာလို့ထင်ပြီးတော့မဆွင့်ကျင်တာပေါ့အမှန်ကိုမှန်တတ်မသိလို့မဆွင့်ကျင်တာပေါ့ဒါတော့မဆွင့်ကျင်မှုဆိုကြတဲ့ကောတဏ္ဍာကောမပါဘူးလားပါလားကာမတဝါနဲ့ဘဝတဝါဒိဋ္ဌိတဘောကမပါဘူးလားပါလားဒိဋ္ဌာတဝါအဝိဇ္ဇာတဘောကမပါဘူးလားပါလားအဝိဇ္ဇာတဝါဒီလိုမလားအဲဒါကြောင့်တေခြင်းတရားနဲ့ရေဆန်ရတော့မယ်ဆိုရင်သောကပရိဒီဝါစတဲ့၅ပါးဖြစ်ပါတယ်။အဲဒီ၅မျိုးဖြစ်ခြင်းသည်အာတောတရားမကင်းတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမန္တဖြစ်တဲ့အတွက်သောကပရိဒီဝါစတဲ့၅မျိုးဖြစ်ပြီဆိုတာနဲ့တပြိုင်တည်းအာတောတရားတွေဖြစ်လာပါတယ်။ဒါအဝိဇ္ဇာကိုသွားခြင်းလို့ပြောနေတာ။ဟုတ်တယ်မလား။အာတောတရားဖြစ်လာပြီဆိုရင်အာတဝသမှုတရားအဝိဇ္ဇာသမှုတရားအဝိဇ္ဇာဖြစ်လာပါပြီ။အဝိဇ္ဇာဖြစ်လာပြီဆိုတော့ဇရာမရဏကနေအဝိဇ္ဇာပြန်မဆက်ဘူးလားဆက်လဲ။ဘလူကဆက်ပေးလိုက်တာလေအာတဝကဆက်ပေးလိုက်တာအာတဝရဲ့လက်ချက်ကြောင့်အဝိဇ္ဇာတရားတွေပြန်ပေါ်ပါတယ်အဝိဇ္ဇာဖြစ်တော့သင်္ခါရဖြစ်ပါတယ်သင်္ခါရဖြစ်တော့ဝိညာဏယုတ္တလာရဏဖသဝေရဏ အရာဖြစ်တဲ့အခါတော့ဒနာဥပါဒကံအရာဖြစ်တော့ဇာတိသရမရဏမရဏတရားနဲ့တွဲပြီးဆိုရင်တောကပြီးတော့ဒုက္ခဓမ္မနာသာဥပါယတာဖြစ်တယ်ဖြစ်တာဒီဘယ်လိုပုဂ္ဂိုလ်မျိုးမှဖြစ်တော့အာသောတရားမကင်းတဲ့ပုဂ္ဂိုလ်တွေမှဖြစ်ပါတယ်အဲဒီလိုအာသောတရားမကင်းတဲ့အတွက်အာသဝရှိရင်ဘယ်လိုဖြစ်မလဲပါဠိကျောင်းလိုက်ပါအဝိဇ္ဇာသမုဒိယအာသဝသမုဒိယ အဝိဇ္ဇာဖြစ်လို့သင်္ခါရဖြစ်တယ်အဝိဇ္ဇာကမသိတာသင်္ခါရကပြုလို့တာပြုလို့တော့ရရှိတယ်ရရှိတာကခန္ဓာမှန်ပါလေအဲ့ဒီရရှိတာတဲ့ခန္ဓာ၅ပါးကြီးကိုနော်မသိတဲ့အခါကျတော့မလို့ခြင်းမလားလို့ခြင်းလားလို့ခြင်းနာကကျဏ်နာဆွေလနာကအာထုဒါကကာမဘဝနဲ့အာထုဒ်တော့ပြန်ပြီးတော့မရဘူးလားရလားရတာကပါလေဇာတိဇာတိရတဲ့ပုဂ္ဂိုလ်ကဩနာသိကိမမလား
ဩနာသိမကင်းမှုဆိုတော့ဩနာသိနဲ့တွေ့ရင်ဝမ်းမြောက်ဝမ်းသာတရားမလားဆင်းရဲတရားမလားဆင်းရဲတရားမလားပြုံးမိတယ်မလားငိုမိတယ်မလားအဲ့ဒါကတရားလားတောကပရိဒီဝါလားတောကပရိဒီဝါဒုက္ခဓမ္မနာတရားကြောင့်ဖြစ်တာလားအာသဝရှိလို့ဖြစ်တာလားအာသဝရှိရင်ဘယ်လိုလာမလဲအဝိဇ္ဇာဖြစ်ရင်ဘယ်လိုဖြစ်မလဲတဏှာကိုထိုင်ရောက်မပြတ်တော့ဘူးအဲ့ဒါမလားဒါ အင်္ဂါတစ္ဆနပနဲ့သာသနာလဲပေါ့လေနော်မေးတဲ့ပုဂ္ဂိုလ်ကနားကြီးလို့တော်ပါတော့ကွာဆိုရင်တော့တော်လိုက်ပါဟုတ်တယ်မလားပြောရင်တော့တဏှိကုံပြောလို့ရတယ်ဒါပဲနှစ်သွဲပဲပြီးတယ်နော်ကိုနာကြီးကတော့ချော်သွားပြီဟလားတော်လိုက်မှထင်တယ်နော်မနေ့ဖြန်ကြမှာဒီကောင်ချော်မယ်ကဲသားတို့ခေါ်လိုက်ကြအေးကြမှာချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်များကြီးကိုနိဒသက်ဖွဲ့တင့်တဲ့အောင်ပြည့်စုံဆောက်ရ